Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညပိုင်း 9:20 နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1695 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူခဲ့ဆက်သွားပါလား
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နဲ့မက္ကဆီကိုကြားလူမှုဆိုင်ရာလျှို့ဝှက်သဘောတူညီချက်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့မက္ကဆီကိုတာဝန်ရှိသူတွေပြောဆိုချက်ကွဲလွဲနေပါတယ်။ဘော့ဆွာနာနိုင်ငံမှာလင်းလူဆက်ဆံရေးကိုရာဇဝတ်မှုဖြင့်သတ်မှတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်လိုက်ပါပြီ။ပွာဝေးကုမ္ပဏီတာမျှော်လင့်မထားတဲ့အခြေအနေတွေမကြုံရရင်ဒီနှစ်ကောင်မှာထိတ်တန့်စမတ်ဖုန်းကုမ္ပဏီဖြစ်နေပြီလို့ကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။စစ်ဆောင်တထောင်လောက်ခလုံးနေတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကပေါက်တော်ပြင်ဖုန်ကြီးကြောင်းမှာအာဏာပိုင်တွေဒီကနေ့ဝင်ရောက်စစ်ဆေးတဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒုက္ခတွေတချို့ကတော့ကြောက်ပြီးတော့ပြေးနေကြပါပြီ။အေးကိုပြေးကြလို့တော့မသိဘူး။ဒီမှာပြန်တော့မယ်ဆိုပြီးတော့အကြောင်းပြတယ်။ကိုရောဦးများပြန်သလား။နောက်ဆောင်နေတာတခုများပြေးကြလားတော့မသိဘူး။လူကြီးပြီးရော
စစ်ဆောင်တွေကိုလက်ခံထားတဲ့ဖုန်ကြီးကြောင်းကဆရာတော်တပါမိန်ကြားသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ကချင်ပြည်နယ်ကတချို့ပြန်စစ်ပွဲတွေရပ်ဆိုင်းရင်ဆန္ဒပြတောင်းဆိုတဲ့လူငယ်တချို့အရေးယူခံရတဲ့တဲ့တင်မြန်မာနိုင်ငံမှာအလို့သမားဦးရေရောကြသွားပေမဲ့ပပျောက်အောင်ဆောင်ရွက်စရာကြံနေသေးတယ်လို့ ILO ကထောက်ပြလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဂျာပန်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့တရားစွဲဆိုခံရတဲ့မစိုးရိမ်ကြောင်းလိုက်ဆရာတော်ဦးဝီရတူရဲ့အမှုကိုမျက်ကွယ်မှာစစ်ဆေးဖို့တရားရုံးကဒီကနေ့ပဲအမိန့်ချလိုက်တဲ့သတင်းတွေကိုလည်းအပြည့်စုံကြားမှာပါ။ဒုတိယပိုင်းနာရွက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်လေလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တန့်ရသတင်းတွေကိုကုကြကြောသိန်းနဲ့မအီတန်စင်တို့ကပြောပြပေးပါဦး
။မက္ကဆီကိုနဲ့အမေရိကန်ကြားမှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံသားဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းတင်ထားတဲ့သဘောတူညီချက်တစ်ခုကိုမကြာခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကွဲလွဲနေပါတယ်။လာမယ့်လတွေအတွင်းရွှေပြောင်းသူတွေဝင်ရောက်တဲ့အခြေအနေကိုနှစ်ဖက်လုံးကစမ်းစစ်လေ့လာသွားမယ်ဆိုတဲ့သဘောတူညီချက်တစ်ခုရှိထားတယ်လို့မက္ကဆီကိုစီးတီးမှာတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မက္ကဆီကိုနိုင်ငံသားဝန်ကြီးမာဆဲလိုအဘရတ်ကပြောပါရယ်အမေရိကန်နိုင်ငံတွေကိုနေဆက်ဖြတ်ပြီးဝင်တဲ့ရွှေပြောင်းသူအရေအတွက်တိတိတတ်တာရော့ကြမသွားဘူးဆိုရင်ဒေသတွင်းခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာသတ်မှတ်ချက်တွေမှာပိုပြီးပြင်းထန်တဲ့အပြောင်းအလဲတွေလုပ်ဖို့ဆွေးနွေးပွဲတွေပြန်လုပ်သွားမယ်လို့နှစ်ဖက်သဘောတူထားကြောင်းလည်းဝန်ကြီးမာဆဲလိုအဘရတ်ကပြောပါရယ်အဲလိုအပြောင်းအလဲတွေလုပ်မယ်ဆိုရင်ပိုကြီးမားတဲ့တယောက်မှုရှိလာနိုင်စေမယ်လို့လည်းဆိုပါရယ်
အမေရိကန်ရွေးကောက်ပွဲရုရှားရဲ့ဆွတ်ဖက်မှုစုံစမ်းစစ်ဆေးချက်နဲ့ဆက်နွယ်ပြီးတော့လွှတ်တော်ရဲ့စစ်ခေါ်ချက်တွေကိုလာရထွက်ဆိုဖို့ညှင်းဆိုခဲ့တဲ့ရှီနေဂျိုဝီလျံဘာနဲ့အင်ပီရိုဂျန်ပီဟောင်းဒေါ်မန်ဂန်တို့ကိုတရားစွဲရေးကိစ္စအောက်လွှတ်တော်အမတ်တွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေရပ်ဆိုင်းအောင်လို့သမ္မတဒေါ်နယ်ထရမ့်အနေနဲ့တရားရေးမှာဝင်ရောက်နှောက်ယှက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ရေးမှုရောဘတ်မူလာရဲ့စီရင်ခံစားပါမှတ်တမ်းထောက်ထားတွေကိုလွှတ်တော်အမတ်တွေကသိကျင်နေကြတာပါ။အင်ပီရိုဂျန်ပီအရာရှိဟောင်းမကန်းဟာမူလာရဲ့စီရင်ခံစားမှာအဓိကသက်သေဖြစ်ပါသည်။ဒါမှမဟုတ်အင်ပီရိုရဲ့ဆန္ဒအတိုင်းလွှတ်တော်ကော်မတီရှေ့မှောက်မှာလာရောက်ထွက်ဆိုဖို့ညှင်းဆိုထားတာပါ။သူကိုမူလာရဲ့အဖွဲ့ကနိုင်30တွဲဆုံမေးမြန်းခဲ့တဲ့အချိန်မှာမူလာကိုစုံစမ်းရေးမှုအဖြစ်ကနေထုတ်ပယ်ဖို့ထရမ့်ကသူ့ကိုဖိအားပေးခဲ့တဲ့အကြောင်းဒါမှမဟုတ်သူလက်မခံခဲ့တဲ့အကြောင်းရှိနေကနေတဆင့်အစိုးရရှိနေတွေကိုပြောပြခဲ့ပါသည်။တင်းလာနေကတော့မူလာရဲ့စုံစမ်းစစ်ဆေးချက်စီရင်ခံစားပါအရေးကြီးတဲ့မှတ်တမ်းတွေကိုအံ့နံဖို့လွှတ်တော်နဲ့တရားရေးဌာနကြားမှာသဘောတူညီချက်ရရှိခဲ့ပါသည်။
ဘော့ဆွာနာနိုင်ငံမှာလင်းနူဆက်ဆန္ဒကိုဥပဒေချိုးဖောက်မှုတစ်ခုအဖြစ်သတ်မှတ်ထားတာကနေပယ်ဖျက်လိုက်ပြီဖြစ်ပါတယ်။ဒါဟာဖြင့်လင်းနူဆက်ဆန္ဒကိုနိုင်ငံ2000ကျော်မှာဥပဒေချိုးဖောက်တာဖြင့်သတ်မှတ်ထားတဲ့ဆာဟာရာဒေသခံတွေတောင်ပိုင်းအာဖရိကဒေသမှာတမိုင်းဝင်ဆုံးဖြတ်ချက်တရက်ပါ။လင်းနူဆက်ဆန္ဒကိုထောင်ဒဏ်9နှစ်ထိချမှတ်နိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်ထားတဲ့ဘော့ဆွာနာပြစ်မှုဆိုင်ရာဥပဒေအခန်း2ခန်းဟာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဘော့ဆွာနာတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်တာပါ။အများစုဟာကိုလိုနီခေတ်ကတည်းကရှိလာတာဖြစ်တဲ့ဒီဥပဒေတွေဟာလူနည်းစုတွေပေါ်ဖိနှိပ်တဲ့ဥပဒေတွေဖြစ်တယ်လို့တရားသူကြီးမိုက်ကယ်အယ်ဘူရူကပြောလိုက်တဲ့အချိန်တရားရုံးထဲမှာအပြည့်ရှိနေတဲ့တက်ကြွလှုပ်ရှားသူတွေဝန်တာအာရအောက်ခဲ့ကြပါတယ်။ဒီဥပဒေတွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ပေးဖို့လူညုံရေးအခြေအနေတွေကြောင့်အမည်မဖော်လူသူတူကတရားရုံးမှာရှောက်ထားခဲ့တာပါ။လင်းလူဆက်ဆံရေးကိုဥပဒေချိုးဖောက်တာဖြစ်သတ်မှတ်ထားတဲ့ဥပဒေတွေကိုကင်ညာနိုင်ငံတရားရုံးချုပ်ကပြီးခဲ့တဲ့လမှာအတည်ပြုခဲ့တာကြောင့်လင်းလူဆက်ဆံသူအခွင့်အရေးတက်ကြွလှုပ်ရှားသူတွေအတွက်အတော်လေးထိခိုက်ခဲ့ရပါတယ်။ဒီကနေ့ဘော့ဆွာနာတရားရုံးချုပ်ဆုံးဖြတ်ချက်မထွက်ခင်အတိဆိုရင်ဆာဟာရာဒေသခံတွေတောင်ပိုင်းအာဖရိကနိုင်ငံ49နိုင်ငံထဲမှာလင်းလူဆက်ဆံရေးကိုအရေးယူနိုင်တဲ့ဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံ28နိုင်ငံရှိပါတယ်။
မင်းကင်ပြောင်စုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်နေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်ထားတယ်လို့တင်ပြရှိသူတွေကိုတရားစွဲဆိုရေးတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ့်အငင်းပွားဝယ်ဥပဒေမူကြမ်းတရက်ပေါ်မှာဟောင်ကောင်မှာဆန့်ကျင်ကန့်ကွက်တာတွေတိုးလာချိန်မှာပဲခုလိုပြောလိုက်တာပါ။ကိုယ်ဝန်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကဆွေးနွေးနေအကြောင်းပြောတဲ့ပေါ်မှာတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့မှတုံ့ပြန်ပြောဆိုတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးသွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ပြင်ဆင်ဖြည့်ဆွတ်ထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်တရက်လုံးမှာပုတ်တူးနဲ့ဆွေးနွေးဖို့စီစဉ်ထားပြီးတော့ဒီလအတွင်းမှာမဲခွဲဆုံးဖြတ်မယ်လို့လည်းခန့်မှန်းထားပါတယ်။ဥပဒေကြမ်းကိုကန့်ကွက်တဲ့ဆန္ဒပြပွဲကြီးတွေတင်းကနေကဖြစ်ခဲ့ပြီးတဲ့နောက်မှာပဲအုပ်ချုပ်ရေးမှူးကခုလိုပြောလိုက်တာပါ။ဒီဥပဒေရဆိုရင်တရုတ်မကအိုနဲ့ထိုင်ဝမ်တို့နိုင်ငံတွေစီကိုဟောင်ကောင်ကနေလူတွေကိုလွှဲပြောင်းပေးပို့နိုင်မှာဖြစ်ပါတယ်။တရုတ်ပြည်မှာဟောင်ကောင်ကိုလုံးဝခွဲပြားခြားနာတဲ့တရားဥပဒေစနစ်ရှိတဲ့အတွက်တရုတ်ကိုလွှဲပြောင်းမဲ့ကိစ္စပေါ်မှာဟောင်ကောင်မှာအထူးသဖြင့်ကန့်ကွက်နေကြရလဲဖြစ်ပါတယ်။ဥပဒေမူကြမ်းပြင်ဆင်ဖြည့်ဆွတ်ချက်တွေကိုကန့်ကွက်နေသူတွေကတော့ဟောင်ကောင်ရဲ့ဥပဒေရေးရာတရားလွတ်လပ်မှုကိုအပြောင်းလဲလုပ်ထားတဲ့အချက်ကတော့တိတိတသားထိခိုက်လာလိမ့်မယ်လို့ပြောဆိုနေကြပါတယ်။ဒီဥပဒေရေးရာတရားလွတ်လပ်မှုကိုဟောင်ကောင်ကျွန်းနဲ့တရုတ်ပြည်မှာကြားမှာအဓိကကွာခြားချက်တစ်ခုအဖြစ်တောက်လျှောက်သတ်မှတ်ထားကြရလဲဖြစ်ပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီလိုကနေအင်္ဂါညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဟွာဝေးကုမ္ပဏီအနေနဲ့မျှော်လင့်မထားတဲ့အခြေအနေမျိုးတွေကိုတော့မကြုံခဲ့ရဘူးဆိုရင်ဒီနှစ်ကုန်မှာကမ္ဘာနံပါတ်1စမတ်ဖုန်းထုတ်တဲ့ကုမ္ပဏီဖြစ်သွားချေရှိတယ်လို့ကုမ္ပဏီရဲ့မဟာဗျူဟာရေးရာအကြီးအကဲကပြောလိုက်ပါတယ်။ဒီပြောဆိုချက်ကအမေရိကန်ရဲ့ပြည်အပေးမှုကြောင့်ကုမ္ပဏီရောင်းအားကိုထိခိုက်သွားနိုင်ချေရှိတယ်ဆိုတာပြလိုက်တာဖြစ်နိုင်ပါတယ်။တရုတ်နိုင်ငံရှန်ယဲမြို့မှာကျင်းပတဲ့လူသုံးလျက်စစ်ပစ္စည်းပြပွဲမှာရှောက်ယန်းကအဲ့လိုပြောလိုက်တာပါ။ 5G မျိုးဆက်သစ်ဆက်သွယ်ရေးနည်းပညာပိုင်းကနေဟွာဝေးနည်းပညာကုမ္ပဏီကိုဖယ်ထုတ်ထားဖို့တခြားနိုင်ငံတွေကိုအမေရိကန်ကပြည်အားတိုးပေးနေချိန်မှာပဲဟွာဝေးရဲ့မဟာဗျူဟာပိုင်းအကြီးအကဲကပြောလိုက်တာပါ။5G ဆက်သွယ်ရေးကွန်ရက်နည်းပညာမှာဟွာဝေးကုမ္ပဏီကိုထိပ်တန်းဦးဆောင်ကုမ္ပဏီတစ်ခုအဖြစ်ယူဆထားကြပါတယ်။မျှော်လင့်မထားတဲ့တခုခုသာဖြစ်မလာဘူးဆိုရင်ဇဒုဒ္ဒလီလာဘတ်မှာကျွန်တော်တို့ဟာကမ္ဘာနံပါတ်1ဖြစ်သွားမှာပါပဲ။ဒါပေမဲ့အခုတော့အဲ့ဒီနေရာကိုရောက်ဖို့ကျွန်တော်တို့နည်းနည်းထပ်ဆောင်ရပါတော့မယ်လို့သမ္မတဒေါ်နယ်ထရန့်ကိုပဲဖြစ်ဖြစ်ကုန်သွယ်ရေးစစ်ကိုပဲဖြစ်ဖြစ်တိုက်ရိုက်ထင်မပြောပဲရှောက်ယန်းကပြောသွားပါတယ်။ဟွာဝေးကုမ္ပဏီကိုအမေရိကန်ဆွေးနွေးကပြီးခဲ့တဲ့လမှာအမိမဲစင်းသွင်းလိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေအနေနဲ့ဟွာဝေးကုမ္ပဏီကိုအစိုးရအတည်ပြုချက်မရဘဲပစ္စည်းတွေရောင်းချတာကိုပိတ်ပင်ကန့်သတ်လိုက်တာဖြစ်ပါတယ်။အမေရိကန်ဆွေးရရည်လို့ဆောင်ချက်ဟာတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာငြင်းပွားနေတာရဲ့တစ်စိတ်တစ်ပိုင်းမှာဟွာဝေးလိုတရုတ်နည်းပညာကုမ္ပဏီတွေဟာကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူနေပြီးစိုက်ဘာလူညွန်ရေးကိုချိမ့်ချောက်နေတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်။
မင်းကသမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်လေးနဲ့ဒီလနောက်ပိုင်းမှာသူနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲအစ်စ်တွေမလုပ်ဘူးဆိုရင်တရုတ်နိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့နောက်ထပ်ကုန်ပစ္စည်းဒေါ်လာ325ဘီလီယံဘိုးအပေါ်မှာအခွင့်အရေးထပ်ချမယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒီလနောက်ပိုင်းကျရင်ဂျပန်နိုင်ငံအိုဆာကာမြို့မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ခေါင်းဆောင်တွေအစည်းအဝေးလုပ်တဲ့အခါမှာသမ္မတရှီနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒိုင်းမလေဒီအစည်းအဝေးနဲ့ပတ်သက်လို့တရုတ်ဆွေရဘက်ကတရားဝင်အတီးပြုပြောဆိုတာမျိုးမရှိသေးပါဘူး G20 အစည်းအဝေးကိုဂျွန်လ28ရက်နေ့နဲ့29ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်တကယ်လို့သမ္မတရှီကအဲ့အစည်းအဝေးကိုမတက်ဘူးဆိုရင်နောက်ထပ်ကုန်သွယ်ခွင့်အစ်စ်တွေထပ်ချမယ်လို့သမ္မတထရမ့်ကဆိုတာပါလက်ရှိမှာကိုပဲတရုတ်တင်ပို့ကုန်ဒေါ်လာဘီလီယံ200ဘိုးပေါ်မှာကုန်သွယ်ခွင့်တွေတိုးမြင့်ချထားပြီးဖြစ်ပါတယ်တရုတ်နဲ့အမေရိကန်ကြားလာအတော်ကြာလောက်ခဲ့တဲ့ကုန်သွယ်ဆိုင်ရာဆွေးနွေးပွဲတွေဟာလည်းအနေအဆုံးတော့လက်ရှိအချိန်မှာရပ်တန့်နေတာပါနှစ်ဖက်အစားသဘောတူထားတယ်လို့အမေရိကန်ဘက်ကယူဆတဲ့အချက်အများပြားကိုတရုတ်ဘက်ကမလိုက်နာဘူးလို့အမေရိကန်ကစွပ်စွဲထားပေမဲ့တရုတ်ကတော့ဒါကိုညင်းထားပါတယ်တရုတ်နိုင်ငံခြားရေးဌာနကကုန်သွယ်စစ်ပွဲဖြစ်တာကိုမလိုချင်ပေမဲ့ဖြစ်လာရင်ဆိုင်ဖို့လည်းနောက်တွတ်မနေဘူးလို့ပြောဆိုထားတာပ
ါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကတရုတ်ကောင်စွန်ဝန်ရုံးရှိမှာဒါဇင်ပေါင်းများစွာသောလူငယ်ကောင်းဆောင်တွေဒီကနေ့စုဝေးဆန္ဒပြကြပါတယ်တရုတ်ရဲ့ကျူးကျော်မှုဆိုတာကိုကန့်ကွက်တဲ့အနေနဲ့ဖိလစ်ပိုင်လူ့လယ်ရေးနေမတိုင်ခင်တရုတ်မှလုပ်တဲ့ဒီဆန္ဒပြပွဲတွင်ဆန္ဒပြသူတွေကဖိလစ်ပိုင်အလံကိုလွှင့်ထူကြသလိုနိုင်ငံတော်သချင်းကိုလည်းသီးဆိုကြပါတယ်။ဆန္ဒပြကျောင်းသားကောင်းဆောင်တွေကသူတို့အဆိုအဖြစ်တောင်တရုတ်ပင်လယ်မှာတရုတ်ရဲ့ဒိန်ပိုင်မှုကိုရဆိုင်ဖို့တရုတ်ရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အကြွေးထောင်ချောက်မူဝါဒကိုအဆုံးသတ်ဖို့နဲ့ဖိလစ်ပိုင်နိုင်ငံရေးပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။ တောင်တိုးပင်လယ်တွင်လျှို့ကပိုင်တယ်လို့ပြောထားတဲ့ရေပိုင်နဲ့အများစုကိုဖိလစ်ပိုင်နဲ့တခြားနိုင်ငံ၄နိုင်ငံကလည်းသူတို့ပိုင်တယ်လို့ပြောထားကြတာပါ2016ခုနှစ်မှာသမ္မတဒူတာဒေးတက်လာပြီးဆက်ဆံရေးအဆင်ပြေဖြစ်နေခဲ့တဲ့တရုတ်နိုင်ငံနဲ့ဗျမ်းပြီးအဆင်ပြေအောင်လုပ်ခဲ့တာကြောင့်တင်းမာမှုလျော့သွားပါတယ်သမ္မတဒူတာဒေးကတရုတ်နဲ့ကုန်သွယ်ဆက်ဆံရေးအကူအညီရာရေးတွေကိုလှုံ့ဆော်ခဲ့တယ်လို့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာကိုလည်းထိတ်တိုက်မတွေ့တဲ့အနေနဲ့ချဉ်းကပ်ခဲ့တာပါ
အရှိလေပိုင်းဒေတာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ UN နိုင်ငံနဲ့ခေါင်းဆောင်အဆင့်ဆွေးနွေးပြောဆိုပြီးတော့ဒေတာတွင်းမှာတင်းမာမှုလျော့သွားစေဖို့ဂျပန်နိုင်ငံကမျှော်လင့်ထားတယ်လို့ဂျပန်ဆိုရအဖွဲ့တွင်းဝင်ချုပ်ကပြောလိုက်ပါတယ်ဝန်ကြီးချုပ်အဖေအရှိလေပိုင်းဒေသအော်ခီမထွက်ခင်မှာသမ္မတဒေါ်နယ်ထရမ့်ကိုတယ်လီဖုန်းဆက်ပြီးတော့ဒေသဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့လည်းဒီကနေ့တူဂျိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အတွင်းဝန်ချုပ်ယိုရှိဟီဒေဆုကပြောဆိုသွားပါတယ်။ဝန်ကြီးချုပ်အဖေဟာအီရန်နိုင်ငံကိုဗိုလ်ဒူးနေမှာရောက်ဖို့စီစဉ်ထားပြီးတော့နေ့ရက်ကြာခီးစဉ်အတွက်မှာအီရန်သမ္မတဟာဆန်ရူဟာနီအီရန်အုပ်ချုပ်အာယာတိုလာအလီခါမနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်ဝန်ကြီးချုပ်အာဘေဟာ42နှစ်အတွင်းမှာအီရန်နိုင်ငံကိုသွားရောက်တဲ့ပထမဆုံးဂျပန်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။အီရန်ကိုနောက်ဆုံးသွားခဲ့တဲ့ဂျပန်ခေါင်းဆောင်ကတော့တာကေယိုဖူကူရာဖြစ်ပြီးတော့1988ခုနှစ်စက်တင်ဘာလကသွားခဲ့တာပါ။ဂျပန်ဟာအီရန်နိုင်ငံအီရန်ရေနံကိုဝယ်ယူခဲ့ဝေမဲ့လေအမေရိကန်ကအီရန်ကိုတန်ခတ်အရေးယူလိုက်တာကြောင့်ရေနံဝယ်တာကိုရပ်လိုက်ရတာဖြစ်ပါတယ်။ဒါပေမဲ့အရှိလေပိုင်းထွက်ရေနံဟာဂျပန်အတွက်အထူးရေးပါနေစေဖြစ်ပြီးတော့ဟော်မူးစ်ရေလက်ကြားကိုပိတ်ပင်မယ်လို့မကြသေးခင်ကပဲအီရန်ကချင်းချောက်တာကြောင့်အစိုးရအမွေတူလာခဲ့တာပါ။ပင်လယ်ရေကြောင်းကနေကုန်သွယ်ပို့ဆောင်တဲ့ရေနံသုံးပုံတစ်ပုံဟာဒီရေလက်ကြားကနေဖြတ်သွားရတာဖြစ်ပါတယ်
။တာလီဘန်ကျင်းသားရာဘောမျိုးစုံကိုပြန်လွှတ်ပေးမဲ့လုပ်ငန်းစဉ်တက်ကိုအာဖဂန်နစ္စတန်အစိုးရကအကူအသဘောနဲ့ကိုစတင်လှုပ်ဆောင်လိုက်တာကြောင့်တာလီဘန်အဖွဲ့ကရောအမေရိကန်ပြည်ထောင်စုကပါကြိုဆိုကြပါတယ်။လူအများပြားတည်ဆုံရပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးအရဖြေရှင်းရင်းနှီးလန့်ရှာဖို့နောက်ထပ်တွန်းအားပေးနေချိန်မှာပဲအာဖဂန်အစိုးရဘက်ကအခုလိုလှုပ်လာတာပါ။စေတဘောတော်ကောင်းပြတဲ့လက္ခဏာအနေနဲ့အကျဉ်းသား900နီးပါးကိုလာမယ့်နှစ်လအတွင်းလွှတ်ပေးသွားဖို့သမရအက်ရှရက်ဂါနီကပြီးခဲ့တဲ့သတင်းပတ်မှာပဲအမိန့်ထုတ်ထားပါရခင်ဗျာ
ဒီကနေ့ညပတ်ထိတ်တန်ရသတင်းတွေကိုခွချကျော်သိန်းနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေခြင်းနဲ့ချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်တမရောကဝိုင်းထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကစစ်ရှောင်းဒုက္ခသည်တွေခိုးလုံနေရာပေါတော့ပြင်ဖုန်ကြီးကျောင်းမှာအနာပိုင်တွေကဒီကနေ့ဝင်ရောက်စစ်ဆီးခဲ့ပြီးတဲ့နောက်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ရခိုင်တမရောအေးအေးနဲ့ဆက်နွယ်သူတွေရှိနိုင်တယ်ဆိုတဲ့တန်တရားနဲ့ဝင်ရောက်ရှာဖွေဖို့ပြီးခဲ့တဲ့ရက်တွေမှာစစ်တပ်ကဝိုင်းထားတဲ့အတွက်လုံခြုံရေးစိုးရိမ်တာကြောင့်စစ်ရှောင်းတထောင်ကျော်လောက်ကတော့စခန်းကနေထွက်ခွာသွားတယ်လို့လက်စခန်းတာဝန်ခံတွေကပြောပါတယ်အပြည့်စုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါပုံနှချုံမြို့နယ်ပေါက်တော့ပြင်ကြေးရွာကဘုံကြီးကျောင်းမှာခိုးလုံနေကြတဲ့စစ်ရှောင်းဒုက္ခသည်တွေထဲမှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့ဆက်နွယ်သူရှိမရှိလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်အာဏာပိုင်တွေကဝေရောက်စစ်ဆီးခဲ့ကြောင်းစစ်ရှောင်းစခန်းကိုရောက်ရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်က VOA ကိုပြောပါရယ်
ဒီလိုအခြေအနေဒီလိုပါပဲရေးရရရှိနေဥပါတယ်လာဝကရရှိနေဥပါတယ်နောက်တက်မလော်ကအရာရှိငါဥရှောက်တော့ပွင့်ပါတယ်တက်တော့ကိုဗစ်ကလည်းအနည်းငယ်မှရှိတယ်ဆိုတော့ဝင်ရောက်စစ်စစ်တယ်ဘာမှတော့မတွေ့ပါဘူးသူတို့ကဒီမှာအေးရှိတယ်ဆေးကုတဲ့ကျောင်းဝင်းထိပ်မှာဒုက္ခသည်တွေရောပြီးတော့နေတယ်အဲ့လိုမျိုးတတိယရဲ့ကောင်ရှိတယ်အဲ့ဒါကြောင့်သူတို့မှလည်းအပေါ်ကအမညာလိုရတာ
စစ်ဘေးဒုက္ခသည်စခန်းကိုတပ်မတော်ကစစ်ဆေးပြီးဝိုင်းရံသားရကိုဖယ်ရှားပြီးနောက်ပိုင်းမှာစခန်းချင်းတွေပုံမှန်ပြန်ဖြစ်သွားပြီလို့စခန်းတာဝန်ခံဆရာတော်တဘာဝနတိအရှင်ပညာဇောရကအခုလိုမိကြပါတယ
်လက်ရှိကတော့အေးဆေးသွားပြီလို့ပြောလို့ရတယ်တောင်းရှိမှာကတော့ဘယ်လိုမှရှိတော့ဘူးဒါပေမဲ့ဒီတောင်းနဲ့၅ပါလုံး၆ပါလုံးလောက်ကွန်မရှိတဲ့ရေဒီကွန်မှာတော့ဘယ်လိုရှိနေမလဲညောအဲ့စာသင်ကျောင်းတွေမှာတော့ဘယ်လိုရှိနေမလဲ900လောက်နဲ့တောင်းကိုဝိုင်းရံပိတ်ဆို့ထားတာကတော့လုံးပြီးပါပါပြီဒီမှာစစ်ကြောင်ပြည်သူတွေစိတ်ချမ်းသာသာနဲ့ရွာတွေဝင်ထွက်တော့လာတာလည်းပြန်လုပ်နေပါပြီ
သမ္မတသတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့သမ္မတကနေလူအချက်အရစစ်ဆေးမှုတွေလှုပ်ဆောင်တာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ပေါက်တော့ပြင်ဘုံကြီးကျောင်းစစ်ဘေးဒုက္ခသည်စခန်းကိုတမန်နေနေလောက်ခံသက်ဖွဲ့တွေကနေမနေ့ကတည်းကအင်အားနဲ့ဝိုင်းထားတာကြောင့်တန်ကန်တော်တွေစစ်ဘေးရှောင်ပြည်သူတွေအနေနဲ့စိုးရိမ်စိတ်တွေရှိနေခဲ့ကြတာပါ။မနေ့ကတည်းကတပ်ကနေဘုံကြီးကျောင်းဝင်းကိုဝိုင်းထားတာကြောင့်စိုးရိမ်စိတ်နဲ့စစ်ရှောင်သထောင်ကျော်စခန်းကနေထပ်မံထွက်ပြေးသိမ်းရှောင်သွားခဲ့တယ်လို့စကမ်းတောင်ဝန်ခံဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမှိတ်ကြပါဗျ
။ဒုက္ခတွေတချို့ကတော့ကြောက်ပြီးပြေးနေကြပါပြီ။ဒီလိုပြေးကြတယ်တော့မသိဘူးကြ။ဒီမှာပြန်တော့မယ်ဆိုပြီးတော့အကြောင်းပြတယ်။ကိုယ်ရောများပြန်သလား။နောက်တစ်ချောင်းနေရာတစ်ခုများပြေးသလားတော့မသိဘူးကြ။လူကြီးရောကလေးရောပြန်တာတစ်ထောင်လောက်ရှိတယ်ဗျ။
သူတို့ပြန်တော့လူတော်တော်များများကဒီပိုးရှိနေများတယ်ခနောင်းကြီးများတယ်ပေါင်ပေါင်တော်များတယ
်သမရကနေပေါက်တော့ပြင်ဘုံကြီးကျောင်းစကန်းတွင်စစ်ဆေးဖို့စူးစမ်းခဲ့ရမှာစကန်းတာဝန်ခံဆရာတော်တွေကနေယူနီဖောင်းနဲ့စစ်ဆေးခွင့်မပေးဘဲအရာဝတ်နဲ့သာစစ်ဆေးခွင့်ပြုခဲ့တာကြောင့်စစ်တပ်ဘက်ကမစစ်ဆေးဘဲကျောင်းပတ်လည်ကိုဝိုင်းရံထားလို့ရွာသားထောင်ကျော်ဟာစိုးရင်စိတ်နဲ့ထပ်မံထွက်ပြေးတင်းချောင်ကြတာပါလက်ရှိစစ်ဆောင်များစုနေထိုင်တဲ့ပေါက်တော့ပြင်စစ်ဆောင်စကန်းမှာစန္ဒရိတ်ခါနေပါလာပြီလို့ဆရာတော်ကမိန့်ပါတယ်
စားဖို့မိထိုင်ကြီးကတော့လက်ရှိဆန်ရိုက်ခါနဲ့ဒီ6တို့ပါတော့အခုကျတော့4ရက်စာလောက်တော့ရှိသေးတယ်ဗျ။အဲ့မဒီ4ရက်နောက်ပိုင်းအခုကျတော့မတွေးသေးကြပါ။အလူကြီးရဲ့အစ်တကတော့1000ကျော်လောက်ပြန်ပြီးနောက်ပိုင်းအခု1600ဝန်းကျင်လောက်တော့ရှိပါသေးတယ
်။ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကပုံနုကျုံမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရဟတ်တောင်ဂန်ကာပိုးရွှေပြင်ကျက်စာတလဲခနောင်းကြီးစတဲ့ရွာ9ရွာကစစ်ဘေးဒုက္ခသည်3000ကျော်ဟာပေါက်တော့ပြင်စစ်ဘေးချောင်စခန်းနဲ့ပုံနုကျုံမြို့အောင်မင်္ဂလာကျောင်းတွေမှာစစ်ဘေးခုလုံလာနေခဲ့ကြတာပါ။အများစုကတော့ရွာထဲမှာတပ်မတော်ကနေတပ်ဆွဲနေထိုင်တာတပ်မတော်ကဖြတ်တန်းသွားလာတွေကိုကြောက်ရွံ့ပြီးစစ်ဘေးဒုက္ခတဲ့စခန်းကိုရောက်လာတယ်လို့ဘုံလူကျိုးမြို့နယ်ပိုးရှိပြင်းမဟာမိတ်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခကြောင့်စစ်ရှောင်ဥယျာဉ် 4,000 ကျော်တိုးပွားနေတယ်လို့ဒုက္ခတဲ့အရေးဖြေရှင်းဖို့ကလည်းခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံဝင်တင်ပြသွားတာပါရှင်ခုတော့မငင်းချနေတဲ့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ပါအောင်မယ်ကချင်ပြည်နယ်မှာစစ်ရဲဆဲရင်နဲ့စစ်ရှောင်းဒုက္ခသည်တွေအရေးတရုတ်ဖို့တင်ဆက်ခဲ့ကြတဲ့ကချင်တိုင်းရင်းသားတက်ကြွလှုပ်ရှားသူလူငယ်တယောက်ကိုငင်းချန်းစွာစူဝေးခွင့်နဲ့စီတန်းလမ်းလျှောက်ခွင့်ပုံမှန်16နဲ့ဒီကနေ့ပဲတရားစွဲဆိုလိုက်ပါတယ်တကြော့ပြန်စစ်ပွဲတွေရဆိုင်ရေးတောင်းဆိုရင်အရေးယူခံရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ကြတဲ့လူငယ်တွေကတော့ဒီကနေ့တရားရုံးမှာဒေသခံကချင်တက်ကြွလှုပ်ရှားသူတွေကလည်းအားပေးခဲ့ကြတာပါအပြည့်စုံကတော့ဆက်ဝယ်ဆောင်ရမ်းထားတဲ့မဆုမုံကပြောပြထားပါတယ
်မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြား18နှစ်ကြာအပြစ်ခတ်ရဲစဲရေးပြက်ပြပြီးတိုက်ပွဲတွေတကြော့ပြန်ကြီးထွားခဲ့တဲ့10နှစ်ပြည့်အဖြစ်နဲ့တနင်္ဂနွေနေ့တုန်းကမြကြီးနားမြို့မှာစစ်ရဲစဲရေးနဲ့ရှစ်ရှောင်းဒုက္ခသည်တွေအရေးတရုတ်ဖို့တင်ဆက်ခဲ့ကြသူတွေကိုဥဆောင်ခဲ့တဲ့ကိုပေါ်လူနဲ့ကချင်အမျိုးသမီးဆမ်နုဘန်နုကိုရဲဖွဲ့ကတရားဆွဲလိုက်တာပါငိမ့်စုစီပုံမှန်16နဲ့မြကြီးနားရဲစခန်းကနေတရားလိုလုပ်ပြီးတရားဆွဲဆိုခဲ့တာဖြစ်ကြောင်းကိုရိုင်းတရားဆွဲဆိုခံရတဲ့ကချင်အမျိုးသမီးဆမ်နုပန်ကပြောပါတယ
်။အမေရတဲ့ကျမတို့ opening နဲ့ကျမဆမ်နုပန်ကပေါ့နော်။ဒီရဲစခန်းတက္ကသိုလ်ကအမှုဖြေရတယ်ဆိုပြီးမှကျမတို့ကလာတန်းတင်ခင်းတာပြောအဆောကျမတို့တက္ကသိုလ်ကအတော်ရရှိရဆိုရဲတရားကျမတို့တောင်းဆိုနေတယ်။ပြီးတော့သူတို့တက္ကသိုလ်ကပုံမှန်16ရင်းစုစီနဲ့တရားဆွဲရဆိုဟာပြန်ပြောကြရပေါ့။ဒီနေ့မှကျတော့တရားလိုနည်းနည်းလုံးလုံးကန်ဆောက်ကပ်နေတဲ့လိုပြီးမှအာဒီရင်းစုစီပုံမှန်16နဲ့ရှိရတယ်နော်အဲ့တော့အစ်မတို့ကလည်းရတာဒီအချိန်ကတည်းကအသိရှိပြားဆိုကျွန်တော်တို့ကလည်းအသိမရှိဘူးဆိုတော့အထူးထေပေါ့အဲ့တော့အာနာမည်16ရက်နေ့မှာဒီလိုတက္ကသိုလ်
ရဲစခန်းကိုသွားရောက်ချိန်ရောတရားခွင်ကိုလာရောက်တဲ့ချိန်ကချင်ဒေသခံတွေနဲ့ဆစ်ချောင်းပြည်သူတွေကလာရောက်အားပေးခဲ့ကြပါတယ်တရားစွဲခံကချင်လူငယ်တွေဘက်ကတော့အပြစ်မရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပြီးအမှုကိုရင်ဆိုင်သွားမယ်လို့ဆာမနုပိုင်ကပြောပါတယ်ဒ
ီမှာတော့ခုခံချေပတ်သားဖို့တော့အကလို့ရှိစဉ်ထားပါတယ်ဒါလို့ဆိုရင်တို့ဒီကိစ္စကရဲစခန်းတက္ကသိုလ်ကဒီကိစ္စဆိုးလို့မရတဲ့ကိစ္စဟုတ်တယ်ဒါပေမဲ့တို့ကမရရအောင်ဆွဲရအပုံစံဖြစ်သွားရတယ်နော်ပေါ့ဆိုဒီမှာခုနကမှာပေါ်ပေါ်ကြီးရဲ့ကျမရဲ့တရားပြန်ရေးဆမ်းမှာမြင့်ဆုံးချက်ပြတင်တယ်။အဲ့ဒီတော့ဒီကိစ္စကမိကန်ကလုံးနေကြဆိုတော့ဒါအထင်မဲ့ပဲတဲ့ဆိုတော့ပေါ်မင်းလျှောက်ပါမှာကျွန်တော်ပြောခဲ့တယ်။အဲ့တော့ကျွန်တော်လည်းပေါ်မင်းလျှောက်ခဲ့တယ်။ဒါကတော့ဒီတော့မြင့်ဆုံးချက်ဆွဲရလဲဆိုတော့ဒီကိစ္စ RNC အစားပြချက်တော့ပဲရှိတယ်။ဒါမှတကယ်ဟိုပုံကန်တဲ့အဖြစ်နဲ့ဘာမှမဖြစ်ဘူးကျွန်တော်။အဲ့ဟာကိုကျွန်တော်တို့ကဒီမြင့်ဆုံးချက်နဲ့ကြားဆွေးရတဲ့ဟာကဒီမိုကရေစီရဲ့အော်နေရဲ့အစိုးရအင်းမနိုင်ငံအစိုးရတွေကဒီမျိုးစစ်ကိုတည်တည်ကျွတ်နဲ့ရေးဖို့ပေါ့နော်။ပုံမှန်ကျင်းပအားလုံးနေတာကဆိုတော့ဟာကကျွန်တော်တို့ကတော့မြေကနေအများကြီးရှိရပါတော့နော
်။အလားတူကချင်ပြည်နယ်မှာစစ်ပွဲတွေအဆုံးသတ်ရေးဆစ်ရှောက်ဒုက္ခသည်တွေရဲ့အရေးတောက်ဆိုလှုပ်ရှားရင်းနဲ့ဖမ်းဆီးထောင်ချခံခဲ့ရကနေပကြသေးခင်ကမှပြန်လွတ်လာခဲ့တဲ့ကချင်လူငယ်ကိုလမ်းဆောင်ကလည်းလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုလေးစားဖို့တိုက်တွန်းလိုက်ပါတယ်
။အဓိကတော့ကျွန်တော်တို့ကဒီတည်တူတွေဒီအင်းကျွန်တော်တို့ဒီစစ်ပွဲဒုက္ခသည်တွေရဲ့အခြေအနေမှန်ကိုကျွန်တော်တို့ပေါ်ထုတ်တဲ့အရင်းချမ်းစွာကျွန်တော်တို့ဒီဆစ်ဆောင်လူမျိုးတွေကနေကျွန်တော်တို့ဒီအမှုပညာကပါနဲ့ကျွန်တော်တို့ဒါလုပ်ဆောင်ရတာပါဆိုတော့ဒီ democratic transition ကိုတောင်းနေတဲ့ဟာကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုအထက်မှာဒီလိုမျိုးလက်လက်ဆွာထုတ်ပေါ်ပြောဆိုမှုတွေကိုဒီဥပဒေအကန့်အသတ်နဲ့တို့ကလုပ်ပြီးမှထိန်းချုပ်ပြီးမှအမျိုးပြည်မှုတွေပဲဆက်လက်လုပ်ဆောင်မယ်ဆိုတော့ဒါဆိုင်ဒီရဲ့ပြည်ပြောင်း democracy ပြည်ပြောင်းလဲမှုအထက်ကတော့ဒါလက္ခဏာကောင်းမဟုတ်ဘူးပေါ့နော်ဆိုတော့ဒီလိုလုပ်ရင်ဒီလိုရည်ရွယ်နေဆိုဒီလိုလုပ်တဲ့ဟာကတော့ကျွန်တော်တို့ဒါထုတ်
ော့ပြောဆိုမှုတွေပြန်လှုပ်ဆောင်တာမှဖြစ်ပါတယ်ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်နေတဲ့ဟာကိုကျွန်တော်တို့တရားပြည်ပြည်ထောင်ထောင်ဆန့်ကျင်တာပေါ့နော
်ကချင်တကြောပြန်စစ်ရှင်းနေပြည့်တဲ့အချိန်မှာတော့နိုင်ငံကရောက်ကချင်တွေဘက်ကလည်းအရေးပေါ်ထုတ်ပြန်တောင်းဆိုချက်တွေထုတ်ပြန်ခဲ့တယ်လို့ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးမှာရင်းရဲစွာစစ်ပြီးရေရေဆန္ဒထုတ်ပေါ်ခဲ့ကြပါတယ်အဓိကကတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေထဲမှာအရန်ကိုခက်ခဲဖြစ်နေရတဲ့စာဝေးနေရေးအသက်ရှင်နေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေကိုတားမြစ်ပိတ်ပင်မှုရှိပဲရရှိရေးငြိယရင်းတွေကိုလူကုန်တိတ်ခါရှိစွာပြန်နိုင်ရေးနဲ့ကချင်စစ်ပြီးငြိအောင်ဆောင်ရွက်ပေးပါလို့ NLD ရဲသားအစိုးရကိုတောင်းဆိုသလိုတပ်မတော်ကိုလည်းထိုးစစ်တွေရပ်ပေးဖို့ရှစ်နှစ်ပြည့်တဲ့အချိန်ကချင်စစ်ရှောက်ပြည်သူတွေနဲ့လူငယ်တွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်
။မဆွေမမင်းမြန်တင်ပြတော်တာပါရှင်။အခုတော့ရဲတပ်ဖွဲ့ကအလို့ရှိနေတဲ့မစိုးရိမ်တိုက်သည့်ဆရာတော်ဦးဝီရတ်သူရဲ့သတင်းတင်ပြချင်ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့မစိုးရိမ်ကြောင်းတိုက်ဆရာတော်ဦးဝီရတ်သူရဲ့အမှုကိုမျက်ကွယ်မှာစစ်ဆေးဖို့တရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။တချိန်တည်းမှာပဲရဲတပ်ဖွဲ့ကအလို့ရှိနေတဲ့ဦးဝီရတ်သူကိုထောက်ခံသူတွေကခွင့်ပြုမိတ်မရှိဘဲနဲ့ဆူတောင်းပွဲတွေကျင်းပနေတဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်တင်ထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
မင်းငိုင်းရင်တွေကရန်ကုန်မြို့မှာဟော်ပြောရနဲ့ပတ်သက်ပြီးအနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရလူပြုလုပ်ကနိုင်ငံတော်ကြီးညိုပြည့်စင်မှုပေါ်မှာတင်းနေလေးကာကြီးနဲ့တရားစွဲဆိုခံထားရတဲ့ဆရာတော်ဦးဝီရတကိုဒုတိယဝန်တက်တန်းကျော်လွန်ခြင်းသည့်ဖမ်းဆီးရမည်ခြင်းမရှိတဲ့အတွက်မျက်ကွယ်မှာအမှုစစ်ဆေးဖို့အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။ဒီကနေ့မှာတော့တရားရုံးကိုရဲကဝရန်အပ်လိုက်ပြီးတရားရုံးကရုံးလုံးထုံးလုံးနည်းနဲ့ဆက်စစ်မယ်လို့ဒုတိယရဲမှူးကြီးမျိုးသူစုကပြောပါတယ
်။အော်ဟုတ်ကဲ့ကျွန်တော်တို့တရားဝရန်ကိုတည်သူ့အတွက်ကျွန်တော်တို့လိုက်ရှာတယ်ပေါ့။ဆရာတော်လက်တော်မတွေ့ဘူးပေါ့။မတွေ့တာနဲ့ကျွန်တော်တို့ကဝရန်အတည်ပြုလို့မရတာနဲ့နေကင်းကဝရန်ကိုတရားရုံးကိုပြန်သွင်းလိုက်ပါတယ်ခင်ဗျာ။တရားရုံးဘက်ကတော့တော်ဆက်ဆက်ကြာရှိတာတော့ဆက်စစ်မှာပါဗျာ။အဲ့ဒါတော့တရားရုံးမှာပဲ။
ပထမရန်တရန်ကျော်လွန်ချိန်မှာဆရာတော်ဦးရင်သူကိုဖမ်းဆီးမိတာမရှိတဲ့အတွက်ရာဇဝတ်ကျင့်သုံးဥပဒေပုံမှား92အရာရာဇဝတ်ထွေထွေမှုဖွင့်ခဲ့ပြီးရန်ပြည့်ပြည့်ကြီးညာခဲ့ပါတယ်ဒီလိုမျက်ကွယ်စစ်ဆေးခြင်းအဖြစ်အမှုရင်ဆိုင်ရသူဟာတရားလိုရဲ့ထွက်ဆိုချက်တွေကိုခြေပကွင့်ရမှာမဟုတ်သလိုပြန်လည်စစ်မေးခြင်းလည်းပြုလုပ်လို့ရမှာမဟုတ်ပါဘူးမြက်ွယ်စစ်စီရနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေဦးခင်မောင်စောကအခုလိုရှင်းပြပါတယ
်အခုကျမြက်ွယ်စစ်ဆေးတဲ့အခါကျတော့တရားလိုဘက်ကတင်ပြတယ်မြတ်အဲ့ဒီအားလုံးကိုကန့်ကွက်ခြင်းမရှိဘဲနဲ့တရားရုံးကစစ်ဆေးပေးရမယ်အနေထားဖြစ်တယ်။ဒါတစ်ချက်။နောက်တစ်ခုကဒီတရားလိုအပါအဝင်တရားလိုပြသက်တည်တွေကိုစစ်ဆေးတဲ့အခါမှာတရားခံဘက်ကနေအရေးကြီးတဲ့အင်မတန်တန်မိုးရှိတဲ့အခွင့်အရေးဖြစ်တဲ့ပြန်လည်စစ်ဆေးခွင့်ပေါ့။ပြန်လည်စစ်ဆေးခွင့်ဆိုတော့သက်တည်တွေရဲ့ထပ်ဆိုချက်တည်းခိုင်မာခြင်းရှိမရှိမှန်ကန်ခြင်းရှိမရှိဒါတွေကိုတရားရုံးကဆင်ញင်သုံးသပ်နိုင်အောင်မေးခွန်းတွေတိဆောက်ပြီးတော့ပြန်လည်ပြီးခြေဖြတ်တဲ့ပြန်လည်မေးခွန်းတွေထုတ်ဆင်းဝင်ဒါသူအခွင့်အရေးဆုံးရှုံးသွားတဲ့အတွက်ဟိုပြောမှဆိုတရားလိုဘက်ကနေမှတိဆောက်တာတွေကပဲတရားရုံးမှာမှတ်တမ်းအဖြစ်နဲ့ဖြစ်သွားမယ်တရားလိုဘက်ကခြေဖြတ်ခွင့်တွေပါမသွားဘူ
းဆရာတော်ဦးရီသူကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာလူထောင်ကြီးစုဝေးပြီးစုတောင်းပွဲတွေလုပ်ကြပါတယ်မင်းကမြို့တော်ခမ်းမရှိမှာပြုလုပ်တဲ့စုတောင်းပွဲမှာပါဝင်တဲ့တန်ကားတော်၄ပါးနဲ့လူ၅ယောက်ကိုငိမ့်စုစီပုံမှန်နဲ့အမှုဖွင့်ထားပါတယ်။ဒီလိုခွင့်ပြုမှုမရှိဘဲလူစုလူဝင်နဲ့ချီတက်စုတောင်းပွဲတွေလုပ်တာတွေကိုတရားဥပဒေစိုးမိုးရေးအတွက်ထိထိရွတ်ရွတ်ကင်တွယ်တင်တယ်လို့သုံးသက်တာကလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်ပါ။ဟော
တကယ်ထိထိရွတ်ရွတ်ဖန်တာမျိုးလို့ပြောလို့လည်းမယ်။ဟောထိထိရွတ်ကင်တွယ်တာမျိုးလို့ပြောလို့လည်းမယ်။ဒီထက်ပိုပြီးတော့ဟောထိထိရွတ်ရွတ်ဟောဖန်နိုင်မှာတရားဥပဒေစိုးမိုးရေးကိုကျွန်တော်ထိထိရွတ်လုပ်နိုင်မှာစင်ဒီလေးနဲ့အဲ့လိုမှမဟုတ်လို့ရှိရင်တော့ဒီလူတွေကလည်းပြဿနာမျိုးကိုရှာနေမှာပဲဒါပေမဲ့ဒီမှာတည့်ရလူတွေကပါမှာမဟုတ်ဘူးမတည့်တဲ့ဒီအခြေခံဉာဏ်စားတွေကိုတော့ဒီအဲ့လိုမျိုးဆွဲခေါ်သွားပြီးတော့လက်မထွက်လာအောင်လို့ပြဿနာရှာပြီးတော့ဖြစ်ပါလိမ့်မယ
်ဆရာတော်ဦးဤသူဘက်ကတော့ဓမ္မဇတ်နဲ့အရေးယူပြီးမှအာနာဇတ်နဲ့အရေးယူခံမယ်လို့ပြောဆိုနေပေမဲ့ရန်ကုန်တိုင်းတန်ခါနိုင်ကဖွဲ့ကတော့ဩဝါဒပေးမယ့်အစီအစဉ်ကိုဆိုင်းငံ့ထားတယ်လို့ဩဝါဒပေးတာကိုမလိုက်နိုင်လေတန်ခါစီမင်းဥရင်နဲ့ထပ်ပြီးအရေးယူဆောင်ရွက်မယ်လို့တန်ခါရင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါသေးတယ်ဒါအပြင်ဦးရီသူကိုအခုလိုတရားစွဲတာဟာဘိုးအစိုးရကရန်ကုန်တိုင်းအစိုးရကိုညှဉ်းပန်းခဲ့တာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေးကပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခမ်းပါရှင်အခုတော့မြန်မာနိုင်ငံမှာကလေးအလုတ္တမအထုံးပြုမှုသတင်းတင်ပြချင်ပါတယ်မြန်မာနိုင်ငံမှာကလေးအလုတ္တမဦးရေလျှော့ကျသွားပေမယ့်လို့ ပပျောက်အောင်ဆောင်ရွက်ဆရာတွေကြံနေသေးတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရဲရဲအဖွဲ့ ILO ကပြောဆိုလိုက်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ကလေးအလုပ်သမားပပျောက်ရေးနိုင်ငံတော်အဆင့်မူဝါဒချကြိုးပမ်းနေကြောင်းကဘာတော်ကလေးအလုပ်သမားဆန့်ကျင်တိုက်ဖြတ်ရင်းနဲ့ဒီကနေ့ကျင်းပရမှာပြောဆိုခဲ့ကြတာပါ။အပြည့်အစုံကတော့ရန်ကုန်မြို့ကအခမ်းအနားကိုကိုရိုင်းတွားရောက်တည်င်ယူခဲ့တဲ့ VOA သတင်းထောက်စိုက်ပြေသူကပြောပြပေးထားပါတယ်
။မြန်မာနိုင်ငံမှာကလေးလုပ်သားဥယျာဉ်ရောနေသွားပြီမဲ့လေအနေနဲ့ဖြစ်စေနိုင်တဲ့လုပ်ငန်းခွင်တွေမှာအလုပ်လုပ်နေကြတဲ့အရေးအတွက်ကတော့6သိန်းကျော်အထိရှိနေသေးတယ်လို့ ILO ကပြောပါတယ်။ဒီအတွက်လည်းအစိုးရအနေနဲ့နည်းလမ်းတွေရှာဖို့လိုအပ်နေကြောင်းပြည်ပြည်ဆိုင်ရာလုံခြုံရေးအရေးရာအဖွဲ့ ILO ကဆက်သွယ်ညှိနှိုင်းရေးအရာရှိ Mr. Lori Mongkuvan ကတိုက်တွန်းလိုက်တာပါ
။ So I think the
ကျွန်တော်ကြံပြူးတင်တာကတော့အစိုးရအနေနဲ့ကလေးလုပ်သားတွေပပျောက်ဖို့ဆိုရင်အစိုးရအနေနဲ့လုံခြုံရေးသမဂ္ဂတွေမိဖက်အဖွဲ့အစည်းတွေလူတို့အခြေပြုဖွဲ့ရည်နဲ့လက်တွဲလုကန်သွားဖို့လိုပါတယ်။ပြီးတော့ဒီကလေးတွေနဲ့နေစဉ်ထိတွေ့နေရတဲ့သူတို့ရဲ့မိသားစုတွေ၊ဆရာဆရာမတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့လိုအပ်တာပါ။
အစိုးရကတော့ကလေးလုံသားပပျောက်ဖို့အတွက်အမျိုးသားဆင့်လုပ်ငန်းစီမံချက်တစ်ခုအနေနဲ့ထားရှိပြီးကောင်းထဲပေါ်ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးညွန့်ဝင်းကပြောပါတယ်။လူမှုဝန်ထမ်းကဲသိန်းနဲ့ပြန်လည်နေရခြားသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာဒေါ်ကေတီကျော်ကလည်းကလေးတွေအတွက်ကလေးတငယ်ခွင့်ရေးဆိုင်ရာဥပဒေမူကြမ်းကိုရေးဆွဲထားပြီးဖြစ်တယ်လို့ဒါကိုနိုင်ငံတော်သမ္မတထံတင်ပြတာမို့မကြခင်မှာဒီဥပဒေချင်းကတရားဝင်ဖြစ်တော့မယ်လို့ဆိုပါတယ်။မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့အလို့အမှုဆောင်ကော်မတီဝင်ဒေါက်တာမင်းခေါင်ဦးကတော့ကလေးလှူတာပပျောက်ရေးကြိုးပမ်းမှုတွေအပေါ်အားရကျနေတယ်လို့ပြောပါတယ်။
ဒါဒီဟာကိုကြိုးဆိုရဲကျွန်တော်တို့နိုင်ငံလည်းဒါကြိုးဆိုရဲဒါလှုပ်ရှားမှုကိုလုပ်နေရဆိုတဲ့ဟာကိုပြသခြင်းအပြင်ကောင်းတဲ့အချက်ပါပဲ။နောက်ပြီးတော့လည်းဒီမှာကျွန်တော်တို့လက်ရှိဒီပွဲမှာလှုပ်သွားရဲဆိုရင်ဒီကျွန်တော်တို့ Ministry of Labor ကလည်းအခု presentation လုပ်သွားရဲကျွန်တော်တို့ဒီ National Action Plan နဲ့ပတ်သက်ပြီးဘာတွေလုပ်နေလဲပြီးတော့နိုင်ငံတော်နဲ့ဒီအစိုးရရဲ့သဘောထားလည်းဘယ်လိုရှိတယ်ဒီ Child Labor နဲ့ပတ်သက်ပြီးတော့ဒါတွေအကုန်လုံးကိုရှင်းရှင်းလင်းလင်းတင်ပြပြီးတော့နိုင်ငံတကာကိုသိစေရတဲ့ကြောင့်မို့ကျွန်တော်နိုင်ငံကဒီကလေးလှုပ်သမားနဲ့ပတ်သက်ပြီးတော့ဒါကိုအာယုံထားပြီးကူးဆိုင်ပြီးလုပ်နေတယ်ဒါပပြောင်းအောင်ကြော်နေတော့အောင်လုပ်နေတယ်ဒီနိုင်ငံတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒါကိုလုပ်နေပါရဲဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတော်ကသိအောင်ကြီးညာသွားလို့ရတဲ့ကြောင့်မို့ဒီနေ့ပွဲကတော့အင်တန်ကောင်းတဲ့ပွဲပါပဲ
ILO ကထုတ်ပြန်ထားတဲ့စစ်တမ်းအရကလေးလှူတာအများဆုံးရှိတဲ့လုပ်ငန်းကစိုက်ပျိုးရေးလုပ်ငန်းတွေမှာဖြစ်ပြီးဒီလိုများရတာကစင်းရဲမွေးတီတာဖြင့်ဒေတာရင်းဖွံ့ဖြိုးမှုမရှိတာလမ်းမဆက်သွေးရေးမကောင်းတာစစ်ဖြစ်ပွားရာဒေတာတွေမှာတည်ငြိမ်အေးချမ်းမှုမရှိတာတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဇွန်လ12ရက်နေ့နေ့တိုင်းကမ္ဘာကလေးလှူသမားစန့်ကျင်တိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ပြီးတော့ကမ္ဘာတဝန်းလုံးမှာ20နှစ်တိုင်းကျင်းပနေတဲ့ILO ကတော့လာမယ့်2025မှာကလေးအလုပ်သမားပြဿနာအမြင့်ပြတ်တိုက်ထုတ်နိုင်ဖို့ကိုလည်းရည်ရွယ်ထားပါတယ်ခင်ဗျာ
။မေလူရင်မှာထွေးပြီးချိုးတင်ဆိုပေမဲ့
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်။ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရာဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော်။ VUE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့email ပို့မယ်ဆိုရင်လေ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ Oh, you know I all see my life a pain you done it
VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 1925 30နဲ့အပြင် line လာမီတာ190တို့ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ line to meter 32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုနယ်ကြားဝင်ရောက်မဲ့ဗဟိုအမေရိကတိုက်ဒေသနိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေကျော်နေတော့လူရည်သဘောတူညီချက်ရဖို့သမ္မတဒေါ်နယ်ထရန့်နဲ့မက္ကဆီကိုသမ္မတအန်ဒရေးစ်မန်နျူအယ်လိုပက်စ်အော်ဘရေဒါတို့အပြန်အလှန်ညှိနှိုင်းခဲ့ကြပါတယ်။သမ္မတထရန့်ချိန်ချောက်ထားတဲ့မက္ကဆီကိုဘက်ကပုဂ္ဂိုလ်တွေကိုအခွန်တိုးကောင်းမဲ့အစီအစဉ်ရက်ဆိုင်မှုညှိနှိုင်းခဲ့ကြတာပါ။ဒီလိုညှိနှိုင်းလိုက်တဲ့အတွက် Republican မတ်တွေကသူတို့အနေနဲ့စိတ်သက်သာရမိတဲ့အကြောင်းပြောနေကြပေမဲ့လည်းဒီမိုကရက်အမတ်တွေကတော့သမ္မတကအောင်မြင်မှုရနေတယ်လို့ပြောနေတာတွေကိုလက်မခံကြပါဘူး။မက္ကဆီကိုနဲ့ရတဲ့သဘောတူညီချက်အသေးအတွက်လူတိုင်းကအကြီးအကျယ်စိတ်လှုပ်ရှားနေကြတယ်လို့သမ္မတထရန့်က Twitter မှာအောင်ပွဲခံပြီးရေးပါတယ်။အမေရိကန်နဲ့မက္ကဆီကိုကြားအရင်ကဆယ်စုနှစ်ချီမရခဲ့တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာတော့မယ်လို့သူကဆိုပါတယ်။တီဟွာနာမြို့မှာမက္ကဆီကိုသမ္မတလိုပက်စ်အော်ပရေတာကလည်းကုန်သွယ်ရေးစစ်ကိုရှောင်နိုင်ခဲ့ပြီဆိုပြီးအခုလိုပြောပါလေ
Celebramos el importante acuerdo de ayer porque
ဒီလိုအရေးကြီးတဲ့သဘောတူညီချက်ကိုရလိုက်တဲ့အတွက်ကျွန်တော်တို့အောင်ပွဲခံရပါလိမ့်မယ်တိတ်ကိုခက်ခဲတဲ့အခြေအနေပါ American ကုန်ပစ္စည်းတွေအပေါ်အခွန်တွေကောက်ဖို့ဆိုတာလည်းအဆင်မပြေပါဘူးအလားတူမက္ကဆီကိုပို့ကုန်တွေအပေါ်ကုန်သွယ်ရေးအရကန့်သက်တာမျိုးကလည်းမဖြစ်သင့်ပါဘူး
သဘောတူညီချက်အရဂွာဒီမာလာနဲ့နေကြမှာမက္ကဆီကိုဘက်ကကင်းလက်စစ်ဆေးတာတွေပို့ပြီးလှုပ်ဆောင်ဖို့နဲ့ခေလွန်ခွေလျှောက်ထားသူတွေအကြီးအမေရိကန်ပြည်ထောင်စုကကြားနာစစ်ဆေးနေချိန်မှာရွှေ့ပြောင်းလာသူတွေကိုထိန်းထားဖို့ဖြစ်ပါတယ်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့ဒါဟာသတင်းကောင်းဖြစ်တယ်လို့ကြိုဆိုပါတယ်မက္ကဆီကိုဘက်ကပုတ်ကုန်တွေအခွန်တိုးကောက်တဲ့အတွက်ဈေးနှုန်းကြီးတဲ့ဒဏ်အမေရိကန်မိသားစုတွေရင်ဆိုင်ရမယ့်အရေးကရှောင်နိုင်လိုက်ပြီဆိုပြီးပြောပါတယ်အမေရိကန်မက္ကဆီကိုနယ်ကြားလုံခြုံရေးကိစ္စအတွက်ငွေပို့သုံးဖို့ကိုသူကစောပါတယ်ဒီမိုကရက်တွေကနိုင်ငံရေးကစားဖို့ကိုပဲကြည့်ပြီးသူတို့လုပ်သမျှကိုဖျက်လို့ဖျက်ဆီးလုပ်နေတယ်လို့လဲမစ်မက်ကော်နဲကဝေဖန်ပါတယ်ဒီမိုကရက်ဘက်ကတော့သမ္မတထရန့်လုပ်လိုက်တဲ့အတွက်တရားမဝင်ရှေ့ပြောင်းလာသူတွေရဲ့အကြက်တဲဟာပိုတောင်ဆိုးသွားနိုင်တယ်လို့ဝေဖန်ပါတယ်မက္ကဆီကိုနဲ့ရေးဟာသမ္မတထရန့်ရဲ့တန်တပန်ရေးအောင်မြင်မှုဆိုပြီးဂုဏ်ယူရလောက်တဲ့ကိစ္စမဟုတ်တဲ့အကြောင်းဝေဖန်ပြောဆိုသွားတာပါဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့
The president has completely overblown what he purports to have achieved. These are agreements that Mexico had already made in some cases.
The president has completely overblown what he purports to have achieved. These are agreements that Mexico had already made in some cases. The president has completely overblown what he purports to have achieved. These are agreements that Mexico had already made in some cases. The president has completely overblown what he purports to have achieved. These are agreements that Mexico had already made in some ဒီတိုင်းမြန်မာအမေရိကန်မက္ကဆီကိုကုန်သွယ်ရေးပေါ်မိခိုနေရတဲ့အလုတ်ကိုင်း6တန်းရှိပါတယ်
။ဗိုလ်အမေရိကတိုက်ဒေသကအမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးပမ်းတဲ့အမျိုးသမီးတစ်ယောက်ကတော့အန်ဒီရဲ့ကြားဆွန်စားခဲ့ရတဲ့ခီးဟာအခက်အခဲတွေပိုပြီးကြုံရနိုင်မယ်လို့တွက်ဆနေပါတယ
်။ Creo que lo que venimos diciendo nosotros es que
ကျမတို့မိသားစုတွေကိုထားခဲ့ပြီးတော့တတိုင်းမီကနေတတိုင်းမီကိုရွှေ့ပြောင်းအခြေချကြရတာဘာလို့လဲဆိုတာလူတိုင်းကစဉ်းစားသင့်ပါတယ်။တကားတွေကိုပိတ်ထားမဲ့အစားအလောက်ကင်လိုချင်တဲ့သူတွေအတွက်အခွင့်အလမ်းတွေပေးသင့်ပါတယ်။ကျမတို့မိသားစုကျမတို့ကလေးတွေအတွက်ပိုကောင်းတဲ့အနာဂတ်ကိုလိုချင်လို့ဒီကိုလာတာပါ
။တချို့ရွှေ့ပြောင်းလာသူတွေကတော့ ne jao blu ni ne be phip phip pei pin lo mi ya u so bi pyo so ni da ba
ya puede cerrar la frontera ya puede hacer mil muros
ne jao le pei lo ya ba da dai ni thong chi le sao lo ya ba ba be lou lou le jao a phit si kong lan ga phit si mye ran ya au la ni ja ma ba be donald trump jai da lou lo ya ba de
america mexico ne ja ma yau la de chwe pyo la du ri la sin ta thing jor law shi ni ba de မိသားစုတွေနဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေလိုက်ပါလာတဲ့ရေအတွက်ကလည်းအရင်ကတခါမှမရှိခဲ့ဘူးတဲ့အများဆုံးအရေအတွက်ဖြစ်နေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်အခုတခါမှတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နေဆက်ဒေသတခြားမှာဖြစ်နေတဲ့ဒီပြည်တွင်းစစ်တီးရဲ့ဂီးရဲ့တိုင်းအသားဒုက္ခသည်တွေရဲ့အခြေအနေပါအခုဆိုလို့ရှိရင်ကချင်စစ်တကြောပြန်ဖြစ်နေတာရှင်းနေပြည့်ချိန်မှာပဲရခိုင်မှာလည်းတိုက်ပွဲတွေကပြင်းထန်နေတယ်လို့ချင်းနဲ့ရှမ်းမြောက်မှာလည်းစီးပိပခါတွေကတင်းမာနေဆဲရှိပါတယ်အခုလိုမျိုးတိုင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရတယ်လို့စစ်ဘေးလွတ်ရာကိုအသက်လူထွက်ပြေးနေကြရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေအားလုံးထိခိုက်ဆုံးရှုံးနေတာကဲမှုတွေရှိနေပါတယ်ဒီပေါ်မှာဒုက္ခသည်တွေရဲ့အခြေအနေဒီပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲစားတဲ့သဘောထားအမြင်တွေကိုကျွန်တော်တို့အခုဒီညဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကချင်ဒုက္ခသည်အရေးကိစ္စတွေကိုဆောင်ရွက်ပေးနေတဲ့ကချင် Humanitarian Consent Committee ကဒီတိခါတော်ရာဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ရခိုင်မျိုးသားကွန်ရက်ကပါရခိုင်ဒုက္ခသည်ရေးတွေဆောင်ရွက်ပေးနေတာပါသူကတော့ဥတင်ထူအောင်ဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျဒေါက်တာကလမ်ဆမ်ဆောင်ကြားပါလားခင်ဗျဟုတ်ကဲ့ကျွန်တော်အရင်ဆုံးသိချင်တာကအခုဆိုရင်ကချင်ဒုက္ခသည်တွေရဲ့စုစုပေါင်းရေအတွက်ပေါ့နော်တသိန်းဝင်းကျင်လောက်ရှိနေပြီလို့ကြားရပါတယ်သူတို့ရဲ့အနေအထားတကယ်ပြောရင်ကချင်စစ်ကပြန်ဖြစ်နေတာ၈နှစ်လောက်ရှိနေပြီအဲ့တော့သူတို့နေရပြန်နိုင်မယ့်အနေအထားသူတို့ရဲ့မူရင်းရွာတွေရဲ့အနေအထားသူတို့ရဲ့အနေအထားကျွန်တော်တို့ရေဘူးရလေးတူတူလေးပြောပြပါလားခင်ဗျာအရေးဆုံ
းဟုတ်ကဲ့ကဲကျွန်တော်တို့အခု၈နှစ်ကာလမှာကျွန်တော်တို့ဒီ2019ကနေစပြီးမှကျွန်တော်တို့ရဲ့ဒီနေရပြန်ရေးကိုကျွန်တော်ပို့ပြီးမှကျွန်တော်တို့ဒီဆိုင်မှမှလှုပ်ဆောင်ခဲ့ပါတယ်အဲ့ဒါလှုပ်ဆောင်ရလုံဆောင်ရတဲ့အကြီးကချက်ကတော့ကျွန်တော်တို့ဒီ KIO ဥက္ကဋ္ဌရဲ့ဒီနေရပြန်ရေးကိုဦးစားပေးဆောင်ရွက်တဲ့အစီအစဉ်ရဲ့နောက်ပြီးမှကျွန်တော်တို့ဒီနေဆက်ဒီနိုင်ငံဒီတရုတ်နိုင်ငံရဲ့ PR တွေများလာတာရဲ့နောက်ပြီးကျွန်တော်တို့ဒီအစိုးရဘက်ကလည်းဟိုဒီပို့ပြီးမှ PR များလာတာရဲ့နိုင်ငံတကာရဲ့ PR တွေကလည်းများလာတာရဲ့ကြောင့်ကျွန်တော်တို့လွန်ခဲ့တဲ့8နှစ်လောက်မှာနေရပြန်ရေးကိုကျွန်တော်တို့စဉ်းစားပေမဲ့လက်တွေ့အကောင်အထည်ပေါ်ဖို့ဒီခက်ခဲနေတဲ့အချိန်မှာအခုဒီနေ့မှာကျွန်တော်တို့ဒီလိုဒီကြည့်ရတဲ့ကြောင့်ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ပြန်ရေးကိုဟိုကျွန်တော်တို့ဒီဆိုင်မှမှ focus ထားပြီးလှုပ်ဆောင်ခဲ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီလှုပ်ဆောင်မယ်ဘူးကတော့ကျွန်တော်ဒီကချင်းဒီ IDB မှာအလုံးဟာကျွန်တော်ဒီဘာသာရေးကိုအခြေခံတဲ့ဒီဘလူးရီဖြစ်ကြပါလေဒါကြောင့်မို့ကျွန်တော်ဒီဘာသာရေးကောင်ဆယ်နဲ့အားလုံးပါဝင်တဲ့ KCC ကချင် Humanitarian Consent Committee ကိုကျွန်တော်လွန်ခဲ့တဲ့နှစ်နှစ်လောက်ကဖွင့်ထားပေမဲ့လည်းဒီနှစ်ပဲကျွန်တော်အကောင့်ထဲပေါ်ဆောင်ရွက်နေပါတယ်ဆိုတော့ဒီ KCC အနေနဲ့ကျွန်တော်လက်ရှိကတော့ကျွန်တော် KAO နဲ့ NJ ပြီးရင်ကျွန်တော် NRPC နဲ့အလွတ်တော်တကြိမ် KAO တကြိမ်ကျွန်တော်ဒီလို၄ကြိမ်နှစ်ဦးနှစ်ဖက်နဲ့ဆွေးနွေးတိုင်ပြီးဒီမှာကျွန်တော်တို့အခုနေရပြန်ကြီးကိုကျွန်တော်တို့ဆက်ပြနေပါတယ်ဆိုတော့ကျွန်တော်အခုအားလုံးသဘောတူညီချက်အရနိုင်ငံတော်တမဒါကလည်းဖွဲ့စည်းပြလိုက်တဲ့အစိုးရဘက်ကဒီ working committee နဲ့ကျွန်တော်တို့လုပ်ခဲ့တဲ့ဒီ agreement 4ပါကျွန်တော်တခေါက်ဒီမိချနာကျွန်တော်ပြင်ပြနေအစိုးရဒီရုံးမှာကျွန်တော်တို့ဒီ working committee ဆွေးနွေးခဲ့ပြီးပါပြီဆိုတော့ကျွန်တော်တို့အနေနဲ့ဒီလိုနှစ်ဖက်ဒီအစိုးရဒီလက်နက်ကအဖွဲ့စည်းတွေရဲ့ဒီတဘောတူညီမျိုးအောက်မှာကျွန်တော်ဒီနေရပြန်ရေးကိုကျွန်တော်ဒီစင်ပြစ်စင်ကျွန်တော်လှုပ်ဆောင်တော့ဖို့ဖြစ်ပါတယ်အားလုံးကတော့ကျွန်တော်ကတော့ဒီနိုင်ငံတကာဒီ IDP return principle မှာကျွန်တော်ကဟိုအခြေခံသွားပြီးမှလှုပ်ဆောင်မှာဖြစ်ပါတယ်ဆိုတော့ကိုပြောပြပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာမေးချင်တာကခုနနေရပြန်ရေးစလုပ်နေပြီဆိုတော့အခု၈နှစ်လောက်
နေရက်နဲ့ခွဲသွားပြီးတော့နေနေကြတဲ့ဒုက္ခတွေတို့နေရက်ပြောင်းရေးကိစ္စမှာတကယ်တမ်း challenge ဒီပေါ့နော်အများကြီးကြုံရမှာပါဘာလို့ဒီနေရာမှာပြန်အသားကျဖို့ဒီတို့ရဲ့ဒီပုံမှန်လုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့ပြောမစလို့ရှင်အဲ့ဒါတွေကတော့အစစ်သဖြစ်နေပြီလား
ဟုတ်ကဲ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီလိုနေရက်ပြောင်းရေးမှာရှင်းတဲ့ကာလကျွန်တော်တို့ဒီ old တို့မိမိရဲ့ data ကိုစုံခွာတော်တဲ့လူတွေရဲ့နေရက်ပြောင်းရေးမှာကျွန်တော်ဒီ international ရဲ့အထောက်ကူမပါဘဲနဲ့ကျွန်တော်ဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မို့ကျွန်တော်နေရပြန်ရေးမှာနိုင်ငံတကာရဲ့ဒီ ITB return ဒီ principle ကိုကျွန်တော်အဓိကကျွန်တော်ဒီအခြေခံပြီးကျွန်တော်လုပ်ဆောင်တော့မှာဖြစ်ပါတယ်။ international ဒီ community NGO ကလည်း return မှာသူတို့ရဲ့ principle တိုင်းဒီလုံခြုံစွာပြန်နိုင်ရေးတို့ဒီ volunteer return တို့နောက်ပြီးမှဒီဒီ mining ကိစ္စတို့နောက်ပြီးမှဒီ general rate ဒီ human chain access ကိုနေရာတကာမှာအကန့်အသတ်မရှိလုံဆောင်တော့ဘူးကိစ္စတွေရဲ့အဲ့ဒါဒီကိုအားလုံးကျွန်တော်ခြုံငုံထည့်သွင်းပြီးမှကျွန်တော်လုံဆောင်သွားမှသာလေဒီနေရာပြန်နိုင်နေရာပြမဲ့သူတို့ရဲ့အနာဂတ်ကတော့ဟိုအဆင်ပြေမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကဒေါက်တာကလမ်ဆန်ဆောင်ပြောသလိုနိုင်ငံတကာအကူအညီလိုတယ်နိုင်ငံတကာ NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေကအဲ့ဒီဒေတာထိသွာလာနိုင်ဖို့ကိုအစိုးရနဲ့သဘောတူညီချက်ကိုရထားရလားလုံခြုံရေးသွာလာနိုင်မယ့်အနေအထားကိုရှိပါလား
အဲမရပါဘူးအထူးသဖြင့်တော့ဒီကျွန်တော်တို့ဒီ care ကိုနေမြေထဲမှာတို့သွာလို့မရဘူးဒါပေမဲ့ကျွန်တော်တို့အခုဒီ KCC နေနဲ့ဒီ return ကိစ္စမှာဒီအစိုးရဒီ control area ကလူ ITP တွေကတော့ကျွန်တော်၄တောင်းနေပါပဲရှိတယ်အများစုကတော့ကျွန်တော်နေဆက်တလျှောက်ကဲဒီ control ရမှာရှိတဲ့ဒီ IDP တွေဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော် PHCC နေနဲ့ဒီအစိုးရနဲ့ကျွန်တော်တို့တွေ့တဲ့အချိန်မှာနေရပြန်ရင်းမှာနှစ်ဖက်ပါပါတယ်။ဒါကြောင့်မို့တကယ်လို့ကျွန်တော်နေရပြန်ရင်းမှာအစိုးရသဘောတူညီမှုမှာ international ရဲ့ access ကအဲ့ဒီဘယ်နေရာမဆိုရောက်အောင်တွားနိုင်ဖို့ခွင့်ပြုဖို့လိုပါတယ်ဆိုတာကျွန်တော်တို့ထည့်သွင်းပြောထားတာပြောတာပြီးဖြစ်ပါတယ
်။ဒီနေရာမှာအကောင့်ထဲပေါ်ရေးမှာဒီ data တွေညီညာရေးရလဲအရန်အရေးကြီးပါတယ်ပြောမှဆိုရင် KIA ကလည်း NCA နဲ့လက်မှတ်မထိုးထားတဲ့ခါကျတော့တက်မလို့ရဲ့သဘောထားရောဘယ်လိုရှိလဲတက်မလို့ဘက်ကရောဒီကိစ္စမှာပူပေါင်းပါဝင်ကူညီနိုင်ပါမလား
အဲကျွန်တော် NRPC နဲ့တွေ့တဲ့အချိန်မှာတက်မလို့ဘက်ကကျွန်တော်တို့ဒီတွေ့ဆုံပြောတဲ့အချိန်မှာတက်မလို့ဘက်ကတော့ကျွန်တော်တို့အမြင်နဲ့ဒီ bilateral မှာခက်ခဲမှုရှိမယ်လို့ကျွန်တော်တို့မှန်းဆရပါတယ်ဘာကြောင့်လဲဆိုတော့ဒီအခုဒီကျွန်တော်တို့ဒီဥက္ကဋ္ဌကေဥက္ကဋ္ဌဒီပုံချုပ်ဘန္နာကသူဥက္ကဋ္ဌတက်တန်းစတဲ့အချိန်ကနေစပြီးမှဒီ IDB ရဲ့ထံကိုသူဒီဇိုင်းပါမှလုံဆောင်သွားတဲ့အချိန်မှာဒီလေးလဒီတစ်ခက်တဒီအပြစ်ခက်ရစေဒီနလအပြစ်ခက်ရစေဒီဖြစ်ပေါ်လာတာအရင်ဒီမူလစစ်ပြေကအဲ့ဒါဖြစ်တယ်ဆိုတော့ကေဥဘက်ကလည်းဒီ bilateral ကိုထိုးဖို့သူရှိပါတယ်အဲ့မဲ့တစ်ခါကဒီအစိုးဒီ NRPC ဒီတမ်တော်ဘက်ကဒီ NCA ထိုးတဲ့ဂတိကွေ DOC ကိုသူတို့ဒီ precondition ဒီထည့်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီ KYO အနေနဲ့သူတို့လက်မှတ်ထိုးဖို့အခက်အခဲတွေဖြစ်မယ်ဆိုတာကျွန်တော်တို့ကြိုတင်မှန်းဆရပါတယ်အဲ့ဒါကြောင့်မလို့ဟိုဒီ bilateral ကိုဒီဟိုဒီဒီ IDB ပြန်ရေးပုံမှာပဲ focus လုပ်ပြီးမှအဲထိုးမယ်ဆိုရင်တော့ဒီနေရာပြန်ရေးကတော့အကောင့်တွေပေါ်နိုင်ပဲဆိုတော့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာကလမ်ဆန်ဆောင်လီလိုင်းပေါ်မှာခဏနေပါဦးခင်ဗျာကျွန်တော်တခြားသတော်ရှင်တွေတခြားပင်နယ်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ခြင်းလို့ပါကျွန်တော်ရခိုင်မျိုးသားကွန်ရက်ကဥတင်ထူအောင်ကိုဖိတ်ခေါ်ခြင်းပါခင်ဗျာဥတင်ထူအောင်ခုနကဒေါက်တာကလမ်ဆန်ဆောင်တို့ကချင်းချီနေနဲ့တော့ရခိုင်ချီနေရတော့ကွာမထင်နဲ့ဘာလို့လဲဆိုရခိုင်မှာတော့ခုလက်ရှိကိုတိုက်ပွဲတွေဖြစ်ပြီးဒုက္ခတွေတွေကပြည်နေရတဲ့အနေအထားအဲ့တော့အနေအထားကဒုက္ခတွေရဲ့အနေအထားပေါ့နောက်ဆုံးကြုံရတဲ့အနေအထားမှာဆိုလို့ရှိရင်ကျွန်တော်တလောကဒီရပိုင်းတွင်းမှာပဲဒုက္ခတွေတွေ့ထားတဲ့ဘုန်းကြီးကျောင်းတယောက်ကိုစစ်တပ်ကဝိုင်းတာတွေပဲကြုံနေရတော့အဲ့တော့စုစုပေါင်းဒုက္ခတွေကဘယ်လောက်ရှိနေပြီလဲကိုတင်ထူအောင်ရက်ခိုင်ပါအခုတိုက်ပွဲတွေကြောင့
်ဟယ်လိုဟုတ်ကဲ့ကချေဒုက္ခစစ်တွေဒုက္ခတွေနေလဲရက်ခိုင်စစ်တွေဒုက္ခတွေနေလဲကွာကြားချက်ကတော့နည်းနည်းရှိတယ်ကြာပါလဲဆိုတော့ကချင်မှာ IDB တွေကိုအရင်ဆိုရအောင်အခုဆိုရအောင်ခွင့်ပြုတယ်နောက်ပြီးတော့ပေါ့နော်ဒီကချင်ဘာသာရေးအခောက်အဦတွေမှာနေထိုင်ခွင့်ရှိတာပေါ့နော်ဒီလိုအခြေအနေမျိုးရှိတယ်အခုတော့ရခိုင်မှာတော့ဟိုဒီလောက်ဟိုတနေ့ကဖြစ်ပြခဲ့တာတော့ဒါကတော့တည်နေမှာလဲအကုန်လုံးပြည်ပြည်သားဖြစ်မှာပါခေါင်းကြီးကြောင်းတကြောင်းဝင်စစ်တယ်နောက်ပြီးဝင်စစ်တဲ့ခါမှာတက်ဆိုင်ရာဆရာတော်တွေကခွင့်ပြုချက်ကိုပေါ့နော်မရမကဆိုတဲ့ပုံစံမျိုးအတင်းအကျပ်လုပ်ယူတဲ့ပုံစံမျိုးဖြစ်လာတယ် ဒါဘယ်လိုမှမဖြစ်တဲ့ကိစ္စကျွန်တော်တို့မြင်တဲ့ဒါတစ်ချက်အခုချိန်မှာကျွန်တော်တို့အရင်လဲကဒီပေါ့နော်ဒီဂျုံလာအထိတိုက်ပွဲတွေဆက်ပြီးဖြစ်လာမယ်ဆိုရင်ကျွန်တော်တို့ခံနိုင်ရတာပေါ့နော်လေ5000 6000လောက်ရှိလာမယ်လို့ကျွန်တော်တို့ခံနိုင်ရတယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ခံနိုင်ရတဲ့လူပါရောက်လာပြီပေါ့နော်စိတ်ပင်းဆောင်ဒုက္ခတွေဥယျာဉ်စုစုပေါင်း4653ရောက်ရှိနေပြီပေါ့နော်4000ကျော်ပြီပေါ့ဒါဟာစခန်းမှာရှိနေတာဒါတနေ့ရခိုင်ပြည်နယ်လုံးမှာရှိတဲ့စေပေးတဲ့ဒုက္ခတွေဥယျာဉ်ပေါ့နော်အဲ့တော့စခန်းကိုမရောက်တဲ့ပေါ့နော်စခန်းပြင်ပမှာရှိနေတဲ့စေပေးတဲ့ဒုက္ခတွေဥယျာဉ်ရှိသေးရဲ့ဒီထဲမှာ4000ကျော်ထဲမှာ18435ရောက်ပေါ့နော်အဲ့တော့နောက်တစ်ခါစခန်းထဲမှာရှိနေတဲ့စေပေးဒုက္ခတွေဆိုရခိုင်မှာရှိတယ်14218ရောက်ပေါ့နော်အဲ့လိုကြွယ်ကြဲရှားနာမှုတွေတော့နည်းနည်းရှိပါတယ်အဲ့ဒါလေးတွေတော့ကျွန်တော်လည်း
ဟုတ်ကဲ့ဒီကခင်ဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီကဘယ်အောင်မိခိုနေရလဲကျွန်တော်တို့တိတိကျကျနိုင်ငံတကာအကူအညီလည်းမတွားနိုင်တော့ရခိုင်ဒုက္ခသည်တွေကိုလက်တော်အကူအညီပေးနေတာဘယ်ပုံစံမျိုးနဲ့ပေးနေရလဲ
အဲကျွန်တော်တို့ကတော့ဒီမှာရခိုင်မှာရှိတဲ့ CSO အုပ်စုတွေရဲ့နောက်ပြီးသက်ဆိုင်ရာအာပေါ့နော်နီးဆက်ရာနီးဆက်အကြောင်းပေါ့နော်သက်ဆိုင်ရာမျိုးနယ်တို့ဘာလို့ရက်ွက်တို့ကပေါ့နော်ဟိုတက်ကြွလှုပ်ရှားသူတွေရဲ့နောက်ပြီးတော့ဒီဒါရင်နိုင်ရဲ့စိတ်ဝင်စားတဲ့လူတွေကအဆုလိုက်အခွက်လိုက်ပေါ့နော်ဒီလိုပုံစံတိုင်းမျိုးပဲအဲကျွန်တော်တို့ဒီကုညီရေးကိုအဓိကလုပ်နေတာပေါ့နော်အဲတော့ကုညီရေးလုပ်နေတဲ့အခါမှာလည်းတို့မလိုလားတက်တာစီမှုတချို့လည်းကျင်းရတာရှိတယ်အဲတချို့နေရာတွေကြတော့လည်းဒီပေါ့နော်ကျွန်တော်ကပြောခဲ့တယ်လို့စကိုင်းပြင်မှာရှိနေစီမီဒုက္ခတွေတွေရှိတယ်အဲ့ဒီနေရာဒီပေါ်ရောက်ခွင့်မရတာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကမြမတက်မတော်ကအမြဲဆွဆွဲနေတာရှိပါတယ်အခုရခိုင်ဒုက္ခသည်တွေရခိုင်ကြီးရွာတွေကိုသူတို့ပြစ်တက်ခတ်တဲ့ကိစ္စဝင်ရှာတဲ့ကိစ္စအဲ့ဒီမှာအေးရခိုင်လက်နက်ကင်ဖွဲ့ကရခိုင်ပြည်သူတွေကိုဂျားထဲမှာသူတို့တက်ဖြောက်ပြီးတော့လှုပ်ရှားနေတယ်အဲ့ဒါရခိုင်ပြည်သူတွေကိုကာဝယ်ယူပြီးတော့လှုပ်ရှားနေတယ်ဒီလိုမျိုးဆွဆွဲတာတွေရှိပါလေခင်ဗျအဲ့တော့အဲ့ဒီအနေထားနဲ့ပတ်သက်လို့ရောဗာများပြောလို့ပါလေဒုက္ခသည်စခန်းတွေထဲမှာတကယ်ပဲအေးရခိုင်လက်နက်ကင်ဖွဲ့တွေရှိနေလို့လား
ကျွန်တော်ကိုယ်တိုင်ကြုံရတဲ့အဖြစ်ကြုံတစ်ခုပါပဲကျွန်တော်မြောက်တိုက်ခိုက်ခံရပြီးတော့เนาะအဲမြောက်တိုက်ခိုက်ခံရပြီးနောက်တနေ့မှာပဲကျွန်တော်မြောက်ကိုရောက်သွားတယ်မြောက်ကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့ရှိနေတဲ့ပေါ့เนาะအဲကျွန်တော်တို့စိတ်ပြေဒုက္ခတွေဆစ်ဆောင်စခန်းတွေကိုသွားတယ်မြောက်ဒီကခံနေပါတယ်ရမီရခတွေပါတယ်အဲသွားတဲ့အခါမှာကျွန်တော်တို့သွားတဲ့အခါမှာအာပေါ့เนาะဒီလက်လက်ကြီးတွေနဲ့ပြစ်ခတ်တာကြီးကျွန်တော်တို့ကိုယ်တိုင်ကျင်ခဲ့ရတယ်တနေ့တနေ့မှာလက်လက်ကြီးပြစ်ခတ်မှုပါပေါ့เนาะအချိန်ကြီး30ထက်မလဲ40ထက်မလဲရှိတယ်အဲ့တော့ကျွန်တော်တို့ဒီဆက်ကြည့်ပေးကြရတယ်ဒီလိုမျိုးငါ့ကိုယဉ်ကျေးမှုဆောင်တခုမှတော့ဒီလိုအခက်မှုတွေကျွန်တော်တို့ရှင်းနေတာတွေ့ကြရတယ်ကျွန်တော်တို့ဒါလက်တွေ့အခြေအနေပါမကြခင်ကလည်းကျွန်တော်တို့ဒီမှာဒီကိစ္စနဲ့မျိုးစစ်ပွဲဘယ်လိုရမလဲဆိုတဲ့အကြောင်းအရာလည်းဒီဘိတ်တော့ဘာလို့မှရှင်းနေကြရတယ်ကျွန်တော်တို့လုတ်ခဲ့ပြီးပြီတချို့ဟာကြီးအဲ့တော့ဒီအချက်တွေကကျွန်တော်တို့သက်ပြေခံချက်တွေပေါ့နော်ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတကာဒီတန်ဖိုးထားမဲ့ဆုံးနေပေါ့နော်ဒုတိယကမ္ဘာစစ်ကတည်းကစစ်ချောင်ရဲတဲ့နေရာတွေကိုကျွန်တော်တို့အခုချိန်မှာတိုက်ရိုက်ခံနေရတယ်အဲ့တော့ဒီဟာကိုကြည့်ချင်းအပြည့်ဘယ်သူကလွန်တယ်ဘယ်သူကလိုအပ်ချက်ရှိနေတယ်ဆိုတော့အချက်ကတော့ကျွန်တော်တို့ဒါကိုဟိုသိချာချင်းလင်းကြမလို့ရဘူးလို့ကျွန်တော်တို့ကတော့ဒီလိုမြင်နေပေါ့နော်အဲ့တော့ဒီဟာဆွတ်ဆွတ်ချက်တွေကတော့ဟိုပေါ့နော်မြေကြီးအခြေအနေတွေနဲ့ကျင်းကွာနေတယ်လို့ကျွန်တော်အဓိကပြောချင်ပါတယ
်ဟုတ်ကဲ့ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အခုကရခိုင်လူမှုအဖွဲ့အစည်းတွေကအကူအညီပေးနေတယ်ပေါ့ရခိုင်ပြည်နယ်အစိုးရဗဟုအစိုးရပြည်အောင်စုအဖြစ်ဖြစ်နောက်ပြည်နယ်အစိုးရဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေအတွက်တည်ထောင်အကူအညီပေးတာမျိုးရှိပါလား
အခုရှိတော့ကျွန်တော်တို့အကူအညီဘလောက်တောင်ရခိုင်ပြည်နယ်အစိုးရဖြစ်ဖြစ်အောင်ပံ့ပိုးပူးနေလို့ကျွန်တော်တို့မတွေ့ရဘူးနောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီပြည်ထောင်စုအစိုးရဝန်ကြီးတွေနဲ့လည်းကျွန်တော်ပြည်ထောင်စုဝန်ကြီးတွေနဲ့ပြေးခဲ့တာရှိတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံတော်သမ္မတရုံးနဲ့ပြေးခဲ့တာလည်းရှိတယ်အဲ့တော့ဒီအခြေအနေမျိုးမှာလည်းကျွန်တော်တို့ပြောတာပေါ့နော်ဒီဘက်ကအစိုးရဘက်ကလုတ်ကန်ဆောင်ရွက်မှုဟာကျွန်တော်တို့ဒီရက်ဖက်အဖွဲ့ကြီးတွေလုတ်ကန်ဆောင်ရွက်မှုလောက်တော့မှကျွန်တော်တို့တာမသွားတာရှိတယ်ဟိုအဲ့လိုပြောတဲ့အခါသူကဘာပြန်ပြောလဲဆိုသူတို့အနေနဲ့ကြာတော့တနိုင်ငံလုံးကိုထောက်ပံ့ရတဲ့တော့ budget line လဲတယ်ပေါ့နော်အဲ့တော့ budget line ကိုကျွန်တော်ကတိုးလို့မရဘူးလားတချို့နေရာတွေကျွန်တော်ပြောတာပေါ့နော်အဲ့တော့သူတို့အနေနဲ့တော့စူးစမ်းကြည့်မယ်ဆိုတဲ့ဟာလျောင်းနေပဲကျွန်တော်တို့ဒီလိုအခြေအနေမျိုးပေါ့နော်ကျွန်တော်တို့ကြုံခဲ့ရတယ်အဲ့ TTY ရောက်တော့ကျွန်တော်အခုချိန်ပြီးတော့အစိုးရဘက်ကTTY ရောက်ကူနေတာတော့မတွေ့ရဘူးဟိုအစိုးရဘက်ကပြန်လည်နေရာချထားရေးကိုထောင်းဒုက္ခတွေရဲ့စာဝုံးနေရေးကိုတော့ကျွန်တော်တို့TTY ရောက်ကူနေပေးတာပံ့ပိုးပေးတာတစုံတရာကျွန်တော်တို့အခုချိန်ပြီးမတွေ့ရသေးဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျာကိုတင်ထူအောင်ဒေါက်တာကလမ်ဆမ်ဆောင်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေနဲ့ချုပ်ဆွေးနွေးမဲ့သူတွေဖိတ်ခေါ်ချင်ပါတယ်အရင်ဆုံး မအီတင်စာမောင်ကိုဖိတ်ခေါ်ကြပါတယ်မအီတင်စာမောင်ကတော့စစ်ဆန့်ကြီးရေးတကြွလှူရှားသူတူလည်းဖြစ်တဲ့ခါကျတော့စစ်ဆန့်ကြီးနဲ့ပတ်သက်ပြီးတော့မြို့ပေါ်ရီမှာဒီဥဆောင်လှူရှားနေတဲ့လူငယ်တူပါအဲ့တော့ကျွန်တော်သိကျင်တာကဒီကချင်မှာဖြစ်နေတဲ့ရခိုင်မှာဖြစ်နေတဲ့ဒုက္ခတွေအခြေအနေစီးရဲပြဿနာတွေကိုတကယ်မြို့ပေါ်မှာရှိတဲ့လူတွေကရောတကယ်ကြကြနနသိတဲ့အခြေအနေရောက်နေပြီလားသိရောသိကြရဲ့လား
ဟုတ်ကဲ့ပါရှင်။အဲ့ဒီဆန်နဲ့ပတ်သက်ပြီးကျမတို့ပေါ့ဒီဘက်မှာအမျိုးမျိုး reset လုပ်ကြည့်ရဲပေါ့လေးကြည့်ရဲပြီးတဲ့အတိုင်းတာအနေနဲ့တော့သိကြပါရယ်ဒါပေမဲ့စစ်ကိုထက်ထဲဝင်ဝင်ဆန့်ကျင်ကြမလားလို့ပြောတဲ့အခါမှာစစ်ရဲ့ဒီထက်ဆူကျိုးတွေကိုတော့ဒီဘက်ကမြို့ပေါ်မှာနေကြတဲ့တင်ငယ်တွေအနေနဲ့တိုက်ပြီးမခံစားရတဲ့အတွက်ပေါ့နော်ဒီစစ်ကိုဆန့်ကျင်တဲ့ကိစ္စမှာတော့သူတို့အနေနဲ့တစ်ထောင်ဝင်ပါခဲ့တာလို့တော့မရှိဘူးဒါပေမဲ့ကျမတို့အနေနဲ့ခံထားတာကဒီဗီယက်နမ်မှာအမေရိကန်တွေဆူဆောင်သွားရတဲ့အကြောင်းရင်းကဒါအမေရိကန်တွေကိုလည်းဆန့်ကျင်လို့ပေါ့နော်သူတို့အဲ့ဒီတော့သူတို့အနေနဲ့မြို့ပေါ်မှာနေခဲ့ပြီးရှိတော့လေမြစ်ကြီးရဲ့ပေါ့ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေရခိုင်ပြည်နယ်မှာဖြစ်နေတဲ့ထိုးစစ်တွေအသေးတန်လုပ်နေတဲ့ဒီကနေလာတဲ့ချင်းတွေကတော့ထိုးစစ်အင်းရောရုပ်ပြင်သွားဖို့တက်ဆိုရင်တော့ကျမတို့မြို့ပေါ်မှာနေနေတဲ့ဒီလူတွေရဲ့စစ်ဆန့်ကြီးလှုပ်ရှားမှုတွေစစ်ဆန့်ကြီးဟောပြောမှုတွေရာလဲအင်တန်မှထိရောက်တယ်လို့ယူဆတဲ့အတွက်ကျမတို့အနေနဲ့ဒီမှာရှိတဲ့ဒုညံကြီးပေါ့နော်တစ်နိုင်တစ်ပိုင်းအားဖြင့်တော့အမြဲတမ်းတော့ကျမတို့ကဒီပြည်ရေးစစ်ကိုအမြဲတမ်းဆန့်ကျင်နေရပြီးတော့မြန်မာတပ်မတော်ရဲ့တိုင်းနာဒေသမှာထိုးစစ်တွေကျမတို့အနေနဲ့အမြဲတမ်းဆန့်ကျင်နေပါလိမ့်ရှင်ဟုတ
်ဟုတ်ကဲ့မတ်အီတန်ဇာမောင်တို့အခုဒီစစ်ဆန့်ကြီးဆန္ဒပြလှုပ်ရှားမှုတွေဟောပြောပွဲတွေကျွန်တော်မကြကနာကျွန်တော်တို့သတင်းတွေလည်းလုတ်ပါတယ်အဲ့တော့ဒီဟာရင်းနဲ့ပတ်သက်လို့အာနာပိုင်ကြီးရဲ့သဘောထားရောဘယ်လိုရှိလဲအာနာပိုင်ကြီးဘက်ကထောက်ခံလားအာနာပိုင်ကြီးဘက်ကအနှောက်ယှက်ပေးတာမျိုးရှိလားအာနာပိုင်ကြီးရဲ့သဘောကဘယ်လိုများရှိပါလဲ
ဟုတ်ကဲ့အားလုံးကျွန်မကြောင့်တွေ့ရတာကတော့အရင်အစိုးရခေါ်ပါတော့အခုအစိုးရခေါ်ကသူတို့စတော့တက်လာကတဲ့ကဒီငင်းချမ်းကြီးကိုလုံမယ်ဆိုပြီးတော့မှအဲတက်တဲ့ထင်တန်ကိုကြီးကျော်ကြကြပေါ့တကယ်သူတို့လက်ထမင်းငင်းချမ်းကြီးကိုဘယ်လိုပြောက်ပြမယ်ဆိုပြီးတော့မှတက်တဲ့တန်ထန်ကြီးကျော်တက်လာကြရတူတူပဲဒါပေမဲ့တကယ်ပုံဖော်မှုအပိုင်းကိုသွားကြည့်လိုက်မယ်ဆိုရင်ပြည်သူလူထုအတွက်အရှမ်းနဲ့ရှင်ဒီမလေးအတန်ကဒီပေါ့ဒီအထက်ကအစိုးရလေးပေါ့မရောက်နိုင်ဘူးဖြစ်နေမလွမ်းနိုင်ဘူးဖြစ်နေဆိုတော့ဒီမလေးကအစိုးရအတွက် advocate လုပ်လို့မရဘူးဖြစ်နေဆိုတော့ဒီမလေးအတွက်လုံလုံရတဲ့ speaker လမ်းပေါ်ထွက်တာလည်းရှိတယ်ဆိုတော့ကျမတို့ကအမြဲတမ်းဒီလမ်းပေါ်ကနေပေါ့နော်အစိုးရကအမြဲတမ်းပေါ့အော်ရှစ်ပြောဆိုတာပေါ့နော်တစ်ခါကမကြားကြအောင်ဆောင်းတာလားတကယ်ပဲမကြားတာလားမသိကြအောင်ဆောင်းတာလားတော့ဒါတော့ကျမတို့မသိဘူးဒါပေမဲ့အဲ့အကျိုးဆက်နေနဲ့ကျမတို့အမြင်နဲ့ပြန်ရတာကကျမတို့ရဲ့ဒီဘက်ကစစ်ဆန့်ကြီးလှုပ်ရှားမှုဒီကိရိစစ်တွေရက်သေးပါထိုးစစ်တွေရက်သေးပါလို့အမြင်နဲ့အော်လိုက်တိုင်းအဲ့ already ဒီအကုန်လုံးကပုံမှန် session ဒါမှမဟုတ်အခုဆိုရင်ပုံမှန်ချက်ကိုပေါ့နော်ရေးစီစီအနေနဲ့အမြင်နဲ့တက်ခံရတယ်ဒီချက်ကိုစိုးလာရင်905ခခွေလို့ပုံမှန်ချက်မျိုးကိုတက်ခံနေရတယ်တကယ်တကယ်တော့ငင်းကြီးဆိုတာကဒီငင်းကြီးတီဆောင်မှုကအစိုးရကိုယ်တိုင်ကလည်းတော့အစ်စ်နဲ့လုံဆောင်နေတဲ့အချိန်မှာပြည်သူတွေရဲ့ participation အမြင်နဲ့ပြောင်းနေတယ်ဒီလိုရအတန်ကိုအရင်ကချက်လက်ခံထားရလေပြီးတော့မှဒီ UCC ဥပဒေပေါ်တော့ဒီပုံမှန်18ဒီပုံမှန်19ဆိုတာကလည်းကျွန်တော်တို့ဒီနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးဓမ္မတွေဒီနိုင်ငံရေးအတိုင်းဝိုင်းမှာဆိုရင်အများကြီးစိတ်ကနာဖြစ်နေတဲ့ဥပဒေပြက်ပေါ့နော်ကျွန်မအနေနဲ့ခံယူထားတာကလက်လက်ခွင့်ဆိုတာအင်မတန်မှကြီးကျယ်နေရတဲ့ချက်လူလက်ခွင့်ကိုပေါင်ကက်ထားလို့မရဘူးဆိုတော့လူလက်ခွင့်မှာစီးနဲ့ကန်းလို့လုပ်ရမယ်လူလက်ခွင့်ကိုဥပဒေပြင်ရမယ်ဆိုကြတဲ့ကဒါလက်လက်ကထုတ်ပေါ်ပြောဆိုခွင့်ဖြစ်နေတယ်လို့ကျမတို့မတတ်မှတ်ဖြစ်ရှင်ဆိုတော့ကျမတို့တွေအမြဲတမ်းပေါ့နော်ရင်းချင်းတစ်ခါပြောတိုင်းဒီကတော့ကျမတို့ကအာဏာရှိတယ်လည်းမဟုတ်ဘူးလက်ရှိပြည်ပြည်ကြားထဲမှာအမြဲတမ်းဟိုပုံမှန်ဖြစ်နေတယ်လည်းမဟုတ်တဲ့ခါကျတော့ကျမတို့အတန်လေးကအစိုးရနားကိုကြားဖို့အရင်ခက်တယ်ဆိုတော့ကျမတို့ရဲ့ပါဝင်ခွင့်ကမင်းကအမြဲပြောနေကြတာဒီအတွက်ကျမတို့အမြဲပြင်ရတာလေငင်းချေတော့မဟုတ်ဘူးအစိုးရကအမြဲပြန်လိုက်တဲ့လက်ဆောင်လေးကျမတို့ဒီငါးငါထားပြီးပြီးတယ်ဒါဒီနေ့ကျွန်တော်ကြုံနေရတာပေါ့နော်
တော်
တော်များကြုံရတာကတော့ဒီရေးစီစီအနေနဲ့အများကြီးတားဆီးခံရတယ်ပေါ့
ဆို
တော့ဒါကအစိုးရရဲ့ဒီပေါ့ဒီ now ပတ်စံပေါင်းများများဆိုတော့ပေါ့နော်ပိန်းပေါင်းများများဆိုတော့ငွေကြေးကိုအကောင့်ထဲပေါင်းနေတယ်ပြောပြီးတော့မှ CDD ရဲ့ငွေကြေးအပေါ်မှာပူပေါင်းပါဝင်ခြင်းကိုအများကြီးတက်ဆက်ထားတဲ့အကောင့်တွေပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော် note 3 sheet 2ရှိပါတယ် slime ဘွေကုံ slime ဘွေကုံဆွနေမြင်များလို့ရပါတယ်ခင်ဗျာ
โอเคสิทธิ์เนี่ยเนี่ยกาลปะลองတော့ IDP တွေတော့ရှိနေမှာပဲအဲ့တော့စစ်မဖြစ်အောင်တော့အခုချိန်ကြီးတော့အပြစ်ခရဆေးတာလို့ပါတော့ထားလိုက်အောင်ကျွန်တော်ဖြစ်ဖြစ်ချင်တာကတော့ပြည်လုံးကြီးလာခံကိုဆက်လက်ပြီးတော့27ရက်စစ်ပြည်လုံးကြီးလာခံအဲ့ဒီ တော့ညီလာခံကိုဆက်လက်ကျင်းပစေစေနဲ့အခုကညီလာခံလည်းမကျင်းပနိုင်လို့ဆိုတော့တကယ်တမ်းကျတော့ဒီလိုမျိုးကြီးကျယ်တဲ့ဟို IDPD အိမ်ပြန်နိုင်အောင်တော့စစ်မထရလေအောင်ဒီပြည်လုံးညီလာခံမှာလည်းပဲတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။နောက်မဟုတ်ရင်တော့ဒီတိုင်းအတိခရစေမေဇူရာတို့ဘာလို့ရောဆင်ပြမှာပေါ့အခုကညီမပြောလို့လို့ပြည်သူလူထုတွေကလည်းတော့ဆန္ဒပြတဲ့ချိန်မှာအစိုးရကလည်းတပ်မတော်ကိုညီညီမဆိုးလို့ပိတ်ပင်တာတွေဘာလို့ရှိတော့27ရက်စုပြင်းလို့ညီလာခေါအမြန်ဆုံးကျင်းပပြီးတော့မှဘာလို့နိုင်မလဲဥပမာဟိုခွဲမခွဲထွေးရဆိုတဲ့ဥစ္စာတော့ဘာလို့တော့မှခွဲထွေးပိုင်ခွင့်ရှိတယ်ဆိုတဲ့ဥစ္စာတော့ကိုကျွန်တော်ကတခွမှမထဲပဲနဲ့အဲ့ဒါကနဲ့စပြီးတော့မှဒီအတိခရစေအထိတို့ပြုလုပ်နိုင်ထားတာရင်အင်းနေပြတ်တာမျိုးကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပေးစာတွေမှာလည်းအဲ့လိုပါပဲကျွန်တော်များပြောနေတာကတော့နိုင်ငံရေးပြဿနာကိုအရင်ရှင်းရမယ်ဆိုတဲ့အခုဆိုရင်ပေးစာတစ်စောင်ဆိုရင် Do One Lunja သူကတော့တက်မရိုရဲ့သဘောထားမှာပြောင်းသွေးရတော့ပြည်ရင်းကြီးကြီးမရနိုင်ဘူးပြည်ရင်းကြီးကြီးရတော့မှာဖြစ်မယ်အဲ့တော့လူတိုင်းသိရမှာပြည်ရင်းစစ်ကြီးရဲ့တည်ခါမြန်မာတက်မရိုဖြစ်တယ်ဆိုပြီးသူရဲ့ပေးစာမှာလည်းပြောပါတယ်အဲ့တော့တခြားသောစာတော်များမှာလည်းအဲ့လိုပြောပါတယ်အဲ့တော့ဒေါက်တာဆလန်ကလမ်ဆမ်ဆောင်ကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကခုနဒေါက်တာကလမ်ပြောထားတဲ့အထက်မှာဒုက္ခတွေတွေပြန်ရေးကိုအဓိကထားမဲ့ bilateral ထိုးရေးပေါ့နော်အဲ့လိုမျိုးလုပ်တော့ဒါပေမဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်မနဲ့ဒုက္ခတွေတွေပြန်ရေးကရောတကယ်တမ်း realistic ဖြစ်နိုင်ပါမလားအဲ့ဒါလေးကျွန်တော်တို့တို့တို့လေးဖြည့်ပြပါခင်ဗျဟ
ုတ်ကဲ့အဲ့ဒီ bilateral ကိုကျွန်တော်တို့ပြီးတဲ့နောက်မှာဒီ NC လမ်းကြောင်းကိုတွားဖို့ဆိုတာနိုင်ငံရေးလမ်းကြောင်းဖြစ်ပါတယ်ဒါဆိုအဲ့ဒီနိုင်ငံရေးလမ်းကြောင်းပေါ်မှာကျွန်တော်တို့တိုင်းသားတွေလိုချင်တဲ့ federal ပြည်ထောင်စုကြီးပေါ်လာရင်တော့အားလုံးအမှဟိုပြီးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဲ့လိုခင်ဗျားယူကြည့်ပါတယ
်ဟုတ်ကဲ့အခုနောက်ခုနှစ်ကဒေါက်တာကလမ်ဆမ်ဆောင်တို့ဂျိုးပန်းနေတဲ့ bilateral ဖြည့်ပေါ့ NCA မအစင်မဟုတ်သေးဘူး bilateral ဖြည့်ရအောင်ဘယ်လောက်ထိဖြစ်နိုင်လဲခင်ဗျာတက်မတော်ကတော့ NCO ပဲသူကခံရက်ပြီးပြောနေတာဟု
တ်ဟုတ်တယ်အဲ့ဒါကြောင့်တက်မတော်က NCA ထိုးဖို့ကပိကဝတ်ပါမှ bilateral ထိုးမယ်ဆိုတဲ့ပြောဆိုချက်ကတော့ဒါbilateral ဖြစ်ဖို့များနဲ့ဘက်ကိုတွားနေတယ်ဆိုတာကျွန်တော်တို့အဲ့လိုဟိုကျွန်တော်မြင်တာပေါ့အဲ့ဒီကိစ္စကို
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ daily life အစီအစဉ်အချင်းစစ်သွားလို့ပါအခုပါဝင်ဆွေးနွေးပြည့်တဲ့ဒေါက်တာကလမ်ဆန်ဆောင်ဦးတင်ထွန်းအောင်နဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝယ်ပေးပါခင်ဗျာ
သူမဆူမုန်နဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခံကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့52တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေသေးတဲ့အချိန်တွင်တင်အချင်းချက်ကိုကုချွချောသိန်းကပြောပြပေးပါအောင်။
မက္ကဆီကိုနဲ့အမေရိကန်ကြောင်မှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းထားတဲ့သဘောတူညီချက်တစ်ခုကိုမကြာခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကွဲလွဲနေပါတယ်။ဘော့ဆွန်နာနိုင်ငံမှာလိင်နူဆက်ဆံတာကိုဥပဒေချိုးဖောက်မှုတစ်ခုဖြစ်သတ်မှတ်ထားတာကနေပယ်ဖျက်လိုက်ပြီဖြစ်ပါတယ်။ဒါအပြင်လိင်နူဆက်ဆံတာကိုနိုင်ငံနှစ်ဒါဇင်ကျော်မှာဥပဒေချိုးဖောက်တာဖြစ်သတ်မှတ်ထားတဲ့ဆာဟာရာတိုင်းကမ်းရိုးတောင်ပတ်အာဖရိကဒေသမှာတမိုင်းဝင်ဆုံးဖြတ်ချက်တခုဖြစ်ပါတယ်။လိင်နူဆက်ဆံတာကိုထောင်ဒဏ်9နှစ်အထိချမှတ်နေတဲ့ပြစ်မှုဖြစ်သတ်မှတ်ထားတဲ့ဘော်ဆော်နာပြစ်မှုဆိုင်ရာဥပဒေအခန်းနှစ်ခန်းဟာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဘော်ဆော်နာတရားရုံးကဒီကနေ့ဆုံးဖြတ်တာပါ။မျောလင့်မထားတဲ့အခြေအနေမျိုးတွေကြောင့်သာမဟုတ်ဘူးဆိုရင် Huawei ကုမ္ပဏီဟာဒီနေ့ကုန်မှာကမ္ဘာနံပါတ်1စမတ်ဖုန်းထုတ်တဲ့ကုမ္ပဏီဖြစ်သွားခြင်းရှိတယ်လို့ကုမ္ပဏီရဲ့မဟာဗျူဟာရေးအကြီးအကဲကပြောလိုက်ပါတယ်။ဒီပြောဆိုချက်ကအမေရိကန်ရဲ့ဖိအားပေးမှုကြောင့်ကုမ္ပဏီရောင်းအားကိုထိခိုက်သွားနိုင်ခြင်းရှိတယ်ဆိုတာပြသလိုက်တာဖြစ်နိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံမီလာမြို့တော်ကတရုတ်ကောင်စစ်ဝင်ရုံးရှိမှဒါဇင်ပေါင်းများစွာသောလူငယ်ကောင်းဆောင်တွေဒီကနေ့စုဝေးဆန္ဒပြကြပါတယ်။တရုတ်ရဲ့ကျူးကျော်မှုဆိုတာကိုကန့်ကွက်တဲ့အနေနဲ့ဖိလစ်ပိုင်လွတ်လပ်ရေးနေ့မတိုင်ခင်တရက်မှာလှုပ်တဲ့ဒီဆန္ဒပြပွဲတွင်ဆန္ဒပြသူတွေကဖိလစ်ပိုင်အင်လန်ကိုလွှင့်ထူကြသလိုနိုင်ငံတော်တချင်းကိုလည်းဒီဆိုကြပါတယ်။ဆန္ဒပြကြောင်းသားကောင်းဆောင်တွေကသူတို့အဆိုအဖြစ်တောင်တုပ်ပင်လယ်မှာတရုတ်ရဲ့ဒီပိုင်မှုကိုရပ်ဆိုင်းဖို့တရုတ်ရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အကြွေးထောင်ချောက်မူဝါဒကိုအဆုံးသတ်ဖို့နဲ့ဖိလစ်ပိုင်နိုင်ငံရေးပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။အရှေ့လက်ပိုင်းဒေသအင်အားကြီးနိုင်ငံတခုဖြစ်တဲ့အီရန်နိုင်ငံနဲ့ကောင်းဆောင်အဆင့်ဆွေးနွေးပြောဆိုပြီးတော့ ဒေသတွင်းမှာတည်မှောင်မှုရပ်သွားစေဖို့ဂျပန်နိုင်ငံကမျှော်လင့်ထားတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ကပြောပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှဆုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့ kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 6505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.